Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်စက်တင်ဘာလ25ရက်ဗုဒ္ဓဟူးနေ့မနက်ခင်း VOA အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50-51တို့ကနေပြီးတော့နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပါမယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုနိုင်ရေးတရားဝင်စုံစမ်းမှုလုပ်ဖို့အောက်လွှတ်တော်ဥက္ကဋ္ဌကကြီးညာလိုက်ပါတယ်ရိုဟင်ဂျာဒုက္ခသည်အရေးအပါအဝင်ရခိုင်ပြည်နယ်တွင်းကပြည်ပခအရေးအမေရိကန်ကဒေါ်လာ128တန်းကျော်ထပ်မံထောက်ပံ့ဖို့ကြီးညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တန်တမန်တွေကုလသမဂ္ဂအထွေထွေညီလာခံအတွင်းတီးတန့်တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင
်းတရုတ်ကတော့သူကညီလိုက်ပေးတာတော့မဟုတ်ပဲတွေ့ဆုံပြီးတော့အမြင်မြင်ဖလှယ်အောင်စီစဉ်ပေးတဲ့ဟာရှိတယ်နောက်တစ်ချက်ကတော့ရုပ်ပိုင်းဆိုင်ရာပေါ့ကုညီပန်းပေါ်
ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးရဲ့ပြောပြချက်နဲ့အတူထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်တခါအမေရိကန်အောက်လွှတ်တော်မှာတော့ Burma Act 2019ကိုအခုကျွန်တော်တို့အတန်လွှင့်ချိန်မတိုင်ခင်မှာပဲအမေရိကန်ရဲ့အောက်လွှတ်တော်ကကန့်ကွက်သူမရှိအတည်ပြုလိုက်ပါပြီဒါနဲ့အတူမြန်မာနိုင်ငံရဲ့အကျဉ်းသားတွေကုညီဆောင်ရှောက်ရေးဥပဒေမူကြမ်းအစုကလည်းအတည်ဖြစ်သွားပါပြီအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကုလသမဂ္ဂထွေထွေညီလာခံမှာပြောခဲ့တဲ့မိန့်ခွန်းမှာသူ့ရဲ့ကုန်သွယ်ရေးမျိုးသားရေးနဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုကာကွယ်သွားပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ့်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင်။
လာမယ့်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခံရရေးအတွက်သမ္မတဒေါ်နယ်ထရန့်ကနိုင်ငံခြားအစိုးရတရက်ရဲ့အကူအညီရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့သမ္မတထရန့်အပေါ်တရားစွဲဆိုနိုင်ရေးတရားဝင်စုံစမ်းစစ်ဆေးမှုတရက်ကိုအောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်နန်စီပီလိုစီကကြေညာလိုက်ပါတယ်သမ္မတကိုတရားစွဲဆိုရေးအစီအစဉ်ကိုထောက်ခံတဲ့ဒီမိုကရက်လွှတ်တော်အမတ်တွေများလာခဲ့ပြီးလွှတ်တော်တွင်မှအင်ကာနေတနေ့လုံးအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေစူဝေးခဲ့ကြပြီးတဲ့နောက်မှာနန်စီပလိုစီကအခုလိုကြေညာသွားတာပါဒီကနေ့ဒီအချိန်ထိသမ္မတရဲ့လှုပ်ရက်တွေဟာအခြေခံဥပဒေကိုစိုးစိုးရွားရွားချိုးဖောက်မှုဖြစ်တယ်လို့ပလိုစီကပြောပါတယ်သမ္မတအနေနဲ့တာဝန်ယူတာဝန်ခံရပါမယ်ဘယ်သူမှဥပဒေအထက်မှာမရှိဘူးလို့လည်းအောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားပါတယ်အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့ရုရှားအရေးအစင်းခန်းစားကိုအရင်ခံပြီးသမ္မတဟာတရားရည်ကိုဟန်တာနှောက်ယှက်ခဲ့ပါတယ်ဆိုတော့အစောပိုင်းဆွဆဲချက်တွေနဲ့ပတ်သက်ပြီးသမ္မတကိုတရားစွဲဆိုနိုင်ရေးတရားဝင်စုံစမ်းစစ်ဆေးမှုစဖို့အောက်လွှတ်တော်ဥက္ကဋ္ဌပလိုစီကလက်နဲ့ချီပြီးတော့လက်မခံပယ်ချထားတာဖြစ်ပါတယ်ဒါပေမဲ့လည်းယူကရိန်းရေနံကုမ္ပဏီတစ်ခုမှတာဖြစ်သူဟန်တာဘိုင်ဒင်ကလစာကောင်းတဲ့အလုပ်ရခဲ့မှုနဲ့ပတ်သက်ပြီးအမေရိကန်ဒုတိယသမ္မတဟောင်းဒီမိုကရက်သမ္မတကိုယ်စားလှယ်ဟောင်းကိုယ်စားလှယ်လောင်းဂျိုးဘိုင်ဒန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီးကိုမကြသေးခင်ကသမ္မတထရန့်ကတိုက်တွန်းခဲ့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးပလိုစီအပေါ်ဖိအားပေးမှုတွေလည်းဒီအပိုင်းအတွင်ပိုပြီးပြင်းထန်ခဲ့ပါတယ်ဂျိုးဘိုင်ဒန်ကဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့အလားအလာရှိပြီး2020ပြည်နှစ်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိနေတာပါ။သမ္မတထရန့်ဘက်ကတော့ယူကရိန်းသမ္မတနဲ့ဇူလိုင်လအတွင်းဖုံးဆက်ပြောဆိုမှုစာသားအပြည့်အစုံကိုဗုဒ္ဓဟူးနေ့မှာထုတ်ပြန်မယ်လို့ပြောဆိုထားတာပါ။ဒါပေမဲ့လည်းပီလိုစီနဲ့တခြားဒီမိုကရက်တွေကတော့သမ္မတထရန့်ပေါ်ဆွဆွဲချက်တွေကတယ်လီဖုန်းဆက်သွယ်ပြောဆိုမှုတည်းမဟုတ်ဘူးလို့ပြောပါတယ်။ဇူလိုင်လအတွင်းယူကရိန်းသမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုမတိုင်ခင်ရက်ပိုင်းအလိုမှာယူကရိန်းကိုအကူအညီပေးမဲ့ဒေါ်လာတန်း400ကိုထိမ့်ချုပ်ထားဖို့ညွှန်ကြားခဲ့ကြောင်းသမ္မတထရန့်ကလည်းအတည်ပြုထားတာပါအမေရိကန်အထောက်ပံ့ကိုယူကရိန်းကအထူးလိုလားနေတာကိုသိရှိထားပြီးဘိုင်ဒန်ကိုစုံစမ်းစစ်ဆေးရေးဇယ်လင်စကီးကိုသမ္မတထရန့်ကဖိအားပေးခဲ့သလားဆိုတာကိုဒီမိုကရက်တွေကသိရှိလို့နေတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့ဗဲနိုင်ငံနဲ့အမှပြည်ပကဖြစ်ဖို့ကြိုးစားမှာမဟုတ်ပေမဲ့အမေရိကန်နိုင်ငံရဲ့အချိုးစည်းပွားကိုကာကွယ်ဖို့တော့လက်တုံနှေးနေမှာမဟုတ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကနယူးယောက်မြို့မှာကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။ သူသမ္မတအဖြစ်ရွေးကောက်ခံရပြီးတဲ့နောက် American Dollar 1.5 Trillion သုံးဆွဲပြီးပြန်လည်တည်ဆောက်ယူခဲ့တဲ့ American စစ်တပ်ဟာကမ္ဘာပေါ်မှာအင်အားအကြီးမားဆုံးဖြစ်ကြောင်းနဲ့အဲ့ဒီတိုက်အင်အားကိုဘယ်တော့မှအသုံးမပြုရဖို့လဲမျှော်လင့်မိကြောင်းပြောပါတယ်ဒါပြင်အားလုံးနဲ့ငြိမ်းချမ်းရေးပူးပေါင်းဆောင်ရွက်ရေးနဲ့အပြန်အလှန်အကျိုးစီးပွားဖြစ်ထွန်းမှုကိုလိုလားကြောင်းဒါပေမဲ့လည်း American အကျိုးစီးပွားကိုကာကွယ်ဖို့အတွက်တော့ဘယ်တော့မှပြက်ကွက်မှာမဟုတ်ကြောင်းလည်းပြောပါရယ်သူမိန်ခွန်းပြောကြစင်မှာပဲသမ္မတ Trump မှာ Iran အစိုးရကိုကမ္ဘာငြိမ်းချမ်းရေးကိုချိန်ချောင်းမှုတစ်ခုဖြစ်ထောက်ပြခဲ့ပြီး Iran အစိုးရဟာပြည်တွင်းမှာနိုင်ငံသားတွေကိုဖိနှိပ်နေစင်မှာပဲပြပမှာလည်းအကြမ်းဖက်မှုနဲ့ပဋိပက္ခတွေဖြစ်အောင်မီးထိုးလှုံ့ဆော်နေကြောင်းဒီလိုအခြေအနေဆက်လက်ဖြစ်ပေါ်နေသည့်ရေ American ကချမှတ်ထားတဲ့အရေးယူပြဆိုမှုတွေကိုရုတ်သိမ်းမှာမဟုတ်ပဲပိုလို့သာတင်းကျပ်မှာဖြစ်ကြောင်းပြောကြားခဲ့ပါတယ်စက်တင်ဘာ14ရက်နေ့က Saudi ရဲ့ရေနံလုပ်ငန်းနယ်မြေတချို့ကိုတိုက်ခိုက်မှုကို Iran ကလှုံ့ဆော်ခဲ့တယ်လို့ American ကဆွဆွဲထားတဲ့ကြောင်း American နဲ့ Iran သမ္မတနှစ်ဦးကုလသမဂ္ဂညီလာခံမှာတွေ့ဆုံဖို့မျှော်လင့်ချက်မေးမြန်းခဲ့ရပါခင်ဗျာ
ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးမှာကဘာကြီးအနေနဲ့ရှုံးနိုင်နေပေမဲ့လို့လဲကမ္ဘာလုံးဆိုင်ရာဖြစ်စဉ်ကြီးရဲ့တက်ရောက်မှုတွေကိုပြင်ဆင်ဖို့အချိန်ရှိသေးတယ်လို့ကုလသမဂ္ဂအထူးရမှုချုပ်အန်တိုနီယိုဂူတာရက်စ်ကနှစ်ပတ်လည်ထွေထွေညီလာခံမှာပြောဆိုသွားပါတယ်။မကြုံစဘူးအပူချိန်တွေပြင်းထန်တဲ့မုန်တိုင်းတွေနဲ့ညင်းလို့မရနိုင်တဲ့လက်တွေအခြေအနေတွေကိုမြင်တွေ့နေရပြီလို့လည်းကုလအထူးရမှုချုပ်ဂူတာရက်စ်ကပြောပါတယ်။ကမ္ဘာကြီးအနေနဲ့ရုပ်ကျွင်းလောက်စာထုတ်ယူမှုကိုရှောင်ရှားပြီးတဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့စီးပွားရေးကိုဥတီနိုင်တဲ့အခွင့်အလမ်းမျိုးတွေနဲ့မြ мян ဆန်းဆန်းမဟုတ်ပေမဲ့လည်းမှန်ကန်တဲ့လမ်းကြောင်းပေါ်ကိုစပြီးရောက်လာပြီလို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောပါတယ်။ရာသီဥတုဆိုင်ရာပြည်ပခလို့ကုလသမဂ္ဂအတွင်းမှုချုပ်ကတုံ့နှုံပြီးဒီကိစ္စအဖြေရှာရေးအတွက်ကုလသမဂ္ဂရဲ့ရာသီဥတုအရေးဖြေရှင်းရေးဆိုင်ရာညီလာခံမှတနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်။အပူချိန်မြင့်တက်မှုကို 1.5 ဒီဂရီအထိပဲထိန်းထားဖို့နဲ့2050ပြည့်နှစ်အရောက်မှာကာဗွန်ထုတ်လွှတ်မှုကင်းစင်ရေးအတွက်ကမ္ဘာခေါင်းဆောင်တွေဘက်ကတိုးမြင့်ဆောင်ရွက်ကြဖို့လိုအပ်တယ်လို့လည်းကုလသမဂ္ဂအထွေထွေမှုချုပ်ကပြောဆိုသွားပါတယ်။ရုပ်ကျွင်းလောင်စာထုတ်ယူမှုကိုရပ်ဖို့နဲ့ကြောင်မီသွေးသုံးလျက်စစ်ဓာအပိစက်ယုံအစ်စ်တွေထပ်ပြီးမတိဆောက်ကြဖို့ကိုလည်းအထွေထွေမှုချုပ်ဂူတာရက်စ်ကတောင်းဆိုသွားပါတယ်ရှင်။
ဗြိတိန်နိုင်ငံရဲ့အတိုက်ခံလေဘာပါတီကောင်ဆောင် Jeremy Corbyn ကဝန်ကြီးချုပ် Boris Johnson ကိုယာရီကနှုတ်ထွက်ဖို့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်။ဗြိတိန်ပါလီမန်ကိုလက်တလောရက်ဆိုင်ထားတဲ့ဝန်ကြီးချုပ် Johnson ရဲ့ဆုံးဖြတ်ချက်ဟာဥပဒေနဲ့မညီတာကြောင့်ပယ်ဖျက်ကြောင်းဗြိတိန်တရားရုံးချုပ်ကအင်္ဂါနေ့မှာဆုံးဖြတ်ပြီးလေဘာပါတီကောင်ဆောင် Corbyn ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့ EU နဲ့ဗြိတိန်နိုင်ငံသဘောတူချက်မရဘဲနှုတ်ထွက်ဖို့မသေးကြမချင်းရွေးကောက်ပွဲလုပ်ဖို့တောင်းဆိုမှာမဟုတ်ဘူးလို့လည်းပြောပါတယ်။ Corbyn ကသူ့အနေနဲ့ EU ကသဘောတူချက်မရဘဲဗြိတိန်နိုင်ငံမထွက်ဖို့အရေးအစွမ်းကုန်ဆောင်ရွက်သွားမယ်လို့လည်းပြောပါတယ်။ဒီလိုပြောကြားမှုကြောင့် October 31ရက်နေ့နောက်ဆုံးသတ်မှတ်ထားတဲ့ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေး Brexit ကိုသူပဲဆက်လက်ကြီးကြပ်ကူးကတ်သွားမယ်လို့ပြောနေတဲ့ဝန်ကြီးချုပ် Johnson နဲ့ Corbyn တို့အကြားထိတ်တိုက်တွေ့စီမှာဖြစ်ပါတယ်။ Rider သတင်းတရမှာတော့တရားရုံးချုပ်ကဆုံးဖြတ်ချက်ချပြီးမှဝန်ကြီးချုပ် Johnson ဟာ British ပြည်မကြီး Elizabeth နဲ့တယ်လီဖုန်းနဲ့စကားပြောခဲ့ကြောင်းကို Britain အစိုးရရရှိသူကပြောကြောင်းဝန်ကြီးချုပ်ကပြည်မကြီးကိုတောင်းပန်ခဲ့သလားလို့မေးတဲ့သတင်းထုတ်တွေရဲ့မေးခွန်းတော့ပြန်လည်ဖြေကြားခြင်းမရှိကြောင်းသိရပါတယ်။ EU နဲ့သဘောတူချက်မရဘဲနှုတ်ထွက်မဲ့အစီအစဉ်ကိုကန့်ကွက်ဖို့အလားအလာရှိနေတဲ့ပါလီမန်ကိုဆိုင်းငံ့ထားဖို့ဝန်ကြီးချုပ်ကခွင့်ပြုချက်တောင်းခံခဲ့တာကိုတော့ Elizabeth ပြည်မကြီးကခွင့်ပြုပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 9139လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လက်ခံထားတဲ့လူမှုအတိုင်းဝိုင်းနောက်မြန်မာနိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာခိုလုံနေရတဲ့ရိုဟင်ဂျာတွေနောက်တရားမှုပြိပခတွေရဲ့တရားမှုရှိနေတဲ့လူမှုအတိုင်းဝိုင်းတွေအတွက်အမေရိကန်ပြည်တော်စုကဒေါ်လာ128သန်းကျော်ထပ်ပြီးထောက်ပံ့မယ်အကြောင်းကြေညာလိုက်ပါတယ်။အခုထောက်ပံ့မယ်ရန်ပုံငွေတင်းမှာတော့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေနောက်အေးရခိုင်လက်နက်ကင်တပ်နဲ့တပ်မတော်ကြားတိုက်ပွဲတွေတန်းခံရသူတွေအတွက်အသက်ကယ်ထောက်ပံ့မှုအတွက်လဲပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Morgan Ortega's ကကြေညာချက်ထုတ်ပြောဆိုထားပါတယ်ရိုဟင်ဂျာအမျိုးသမီးတွေနဲ့ကလေးငယ်တွေအများပြားပါဝင်တဲ့ ၉သိန်းကျော်ရှိတဲ့ဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းအဝိုင်းရဲ့လိုအပ်ချက်တွေကိုလည်းအခုရန်ပုံဝင်နဲ့ဆောင်ရွက်ပေးနိုင်မယ်လို့ကြေညာချက်ကဖော်ပြပါတယ်။၂၀၁၉ခုနှစ်ဩဂုတ်လအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကပြည်ပခါကိုလူသားချင်းစာနာထောက်ကူမှုအဖြစ်တုံ့ပြန်ကူညီမှုအနေနဲ့အမေရိကန်ရဲ့ကူညီမှုကဒေါ်လာ669သန်းကျော်ရှိခဲ့ပြီးဖြစ်ပြီးဥဆောင်ထောက်ပံ့သူလည်းဖြစ်ပါတယ်။ဒါပေမဲ့လည်းဒီပြည်ပခါရဲ့အတွက်လိုအပ်တဲ့ရန်ပုံငွေကများပြားလှတာကြောင့်အမေရိကန်တနိုင်ငံတည်းနဲ့ပြည့်မီနိုင်မှာမဟုတ်ဘဲတခြားနိုင်ငံတွေဘက်ကထဲ့ဝင်ထောက်ပံ့မှုတွေကိုလည်းကြိုးဆိုတဲ့အကြောင်းတခြားနိုင်ငံတွေဘက်ကလည်းပို့ပြီးတော့ထဲ့ဝင်ပံ့ပိုးချဖို့အမေရိကန်ကတိုက်တွန်းပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိဆန္ဒအလျောက်ဂုဏ်သိက္ခာနဲ့အညီတည်တံ့နဲ့ဌာနေပြန်ရေးဖြစ်စေမယ့်အခင်းအကျင်းမျိုးကိုမြန်မာဘက်ကဖန်တီးပေးဖို့လည်းအမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မြန်မာဘက်ကတော့ဒုက္ခသည်တွေကိုစီးစစ်ပြီးလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုတော့လက်သင့်မခံပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာစာတင်ကြားပေးရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းမြန်မာအစိုးရကိုအမေရိကန်ကတိုက်တွန်းထားပါတယ်။ဒီဆောင်ရွက်ချက်ဟာဆိုရင်မြန်မာနိုင်ငံကိုပြန်လို့တဲ့ရိုဟင်ဂျာလူငယ်တွေအနေနဲ့တခြားလူမှုအတိုင်းအဝိုင်းတွေနဲ့တဟဇာတရှိစွာပေါင်းစည်းသွားနိုင်ရေးအတွက်အထောက်အကူဖြစ်မယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောဆိုထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်နယ်2019ခုနှစ်အတွင်းဘတ်တမ်းပေါင်း6000ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတန်ပေါင်း900ကျော်အိုက်စ်လို့ခေါ်တဲ့မွေးစေး15တန်နဲ့မွေးစေးမျိုးစုံဖမ်းမိနိုင်ခဲ့ကြောင်းထိုင်းမွေးရနှိမ်နင်းပြည်အဖွဲ့ကထုတ်ပြန်ခဲ့ပါတယ်2019ခုနှစ်အတွင်းဖမ်းမိခဲ့တဲ့မွေးစေးဝါတွေဟာကလတန်ပေါ်ဘတ်တမ်းပေါင်း6000ကျော်ရှိကြောင်းစက်တင်ဘာလ24ရက်နေ့မှာပြုလုပ်တဲ့တရင်စာရှင်းလင်းပွဲမှာမွေးရနှိမ်နင်းရေးရဲချုပ်ချလန်ကီရက်စီဝါရာခန်ကထုတ်ဖော်ပြောဆိုခဲ့တာဖြစ်ပါတယ်2018ခုနှစ်အောက်တိုဘာလ1ရက်နေ့ကနေ2019ခုနှစ်စက်တင်ဘာလအထိမူရစ်စေးပေါင်း 9,000 နီးပါးဖမ်းဆီးရမိခဲ့တယ်လို့လည်းသိရပါတယ်ခင
်ဗျာပါကစ္စတန်ရှေ့မြောက်ပိုင်းမှာအင်ကာနစ်ကပြင်းအား 5.8 မဂနီတျူငလျင်လှုပ်ခတ်ခဲ့တဲ့အတန်းကြောင့်အနည်းဆုံး19ဦးသေဆုံးပြီး300ကျော်ဒဏ်ရာရရှိခဲ့တယ်လို့ပါကစ္စတန်အစိုးရအတာဝန်ရှိသူတွေကပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုနိုင်ငံတကာအတံလွင့်ဌာနအကြီးအကဲဖြစ်သမရထရမ့်အစိုးရကအမည်စရင်တင်သွင်းထားသူမိုက်ကယ်ဘက်အနေနဲ့သူပိုင်အမျက်စွန်းမယူတဲ့လူမှုရေးအလှူရှင်အဖွဲ့တစ်ခုနဲ့သူတည်ထောင်ထားတဲ့မှတ်တမ်းတွေရုပ်သံကုမ္ပဏီတို့အကြားငွေရေးကြေးရေးရဆက်နွယ်မှုတွေနဲ့ပတ်သက်ပြီးစစ်ဆေးခံရဖို့ရှိနေပါတယ်ခင်ဗျာ
September 25ရက်ပုတ်ထူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုအရင်ဆုံးဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်ပြန်ဆနိုင်ဖို့မြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တန်တမန်တွေကုလသမဂ္ဂထွေထွေညီလာခံအတွင်သီးသန့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဌာနပြန်ရေးလုပ်ငန်းစဉ်အောင်မြင်ဖို့ဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်မြန်မာဘက်ကဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းခဲ့ပြီးတရုတ်နိုင်ငံဂျာယီဝန်ကြီးကတော့ရိုဟင်ဂျာဌာနပြန်ရေးလုပ်ငန်းစဉ်မကြခင်မှာပြန်ဆနိုင်ဖို့မျှော်လင့်တဲ့အကြောင်းပြောသွားပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလက်တွေ့အောင်မြင်လာနိုင်ပါသလားဆိုတာကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပတဲ့84ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံအတွင်းတနင်္လာနေ့ညနေပိုင်းမှာမြန်မာဘင်္ဂလားဒေ့ရှ်နဲ့တရုတ်တို့တီးခြားတွေ့ဆုံပြီးရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ပြန်ဆဖို့အလို့သဘောဆွေးနွေးတာလို့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဦးဟောက်တို့စွမ်းကပြောပါတယ်
ဟိုကျွန်တော်အနေနဲ့နေရာစွန့်ခွာသွားတဲ့လူကိုစနစ်တကျဆေးဆေးပြီးတော့ပြန်လက်ခံမယ်ဆိုတဲ့ဟာကိုကျွန်တော်တို့ကသဘောထားရှိတယ်လို့ပဲဘင်္ဂလားဒေ့ရှ်ဘက်ကလည်းသူတို့ပြန်ပို့ခြင်းနဲ့အဲတော့ဒီဟာကိုဟိုဆက်ပြီးတော့ကျွန်တော်ကောင်တယ်ဖို့မယ်ဆိုတဲ့နားလည်မှုပေါ့အဲဒါလေးရှိပါတယ်နောက်တစ်ခုကတော့လည်းဒီလိုကောင်တယ်ဖို့တဲ့နေရာမှာနိုင်ငံရေး political rules နှစ်ပတ်စလုံးဝရှိတယ်ဒါကိုကောင်တယ်ဖို့တဲ့နေရာမှာလည်းပဲဟိုနိုင်ငံတော်ဆက်မှာ joint working group တွေကျွန်တော်ဖွဲ့ထားတာရှိတယ်လက်တွေ့အကောင်တယ်ဖို့နေတယ်အဲ့တော့ဒီလိုဆောင်ရွက်တဲ့နေရာမှာအဆင်ပြေအောင်ဆိုပြီးတော့အောက်ခြေမှာလည်းပဲစမကြီးအဆင့်တွေလည်းပဲတက်ဆိုင်တဲ့နိုင်ငံနောက်သုံးနိုင်ငံပေါ့နော်တရုတ်ပါပါဝင်ပေါ့ဒီလိုသဘောဒီလိုသဘောနော်ကျွန်တော်တားလေးထပ်ပြောခြင်းနဲ့အဲ့လိုသဘောညှိနှိုင်းပြီးတော့ကျွန်တော်တို့နိုင်ငံတော်ဆင်းရလုပ်နေတဲ့ဟာတွေအဆင်ပြေချောမွေ့အောင်အဲကျွန်တော်တို့ညီတိုင်းတံပြင်းပြီးလုံမယ်ဆိုတဲ့ဟာလေးဒါလေးသဘောတူတာလေးရှိတာပေါ့နော
်ကုလသမဂ္ဂထွေထွေညီလာခံအတွင်းသုံးနိုင်ငံတီးခြားတွေ့ဆုံဆွေးနွေးပွဲကိုတော့တရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့န ိုင်ငံခြားရေးဝန်ကြီးဝမ်ယီဦးဆောင်ပြီးမြန်မာနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK အဗ်ဒူမိုမန်အပြင်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှာနာဘာဂနာတို့လည်းတက်ရောက်ခဲ့ကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးလုပ်ငန်းစဉ်မကြခင်ပြန်ပြီးစနိုင်ဖို့မျှော်လင့်ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကဆွေးနွေးပွဲအပြီးမှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်
။我们今天主持这个会议就是在发挥我们的作用。我们在北京
ဆွေးနွေးပွဲကိုကျွန်တော်တို့ကဥဆောင်ပြီးလုပ်ခဲ့တာပါ။ဘီဂျင်းမြို့နယ်ကုလသမဂ္ဂမှာလွတ်တဘောတွေ့ဆုံဆွေးနွေးမှုနှစ်ကြိမ်ဆက်တိုက်လုပ်ခဲ့ပါတယ်။ဆွေးနွေးပွဲတိုင်းမှာတိုးတက်မှုတွေရှိပါတယ်။လမ်းပြမြေပုံတစ်ခုလည်းရှိထားပါပြီ။မကြခင်ကာလအတွင်းမှာပဲပထမဆုံးဌာနပြန်ရေးကိုအကောင့်တဲဖော်နိုင်မှာဖြစ်ပြီးဒီနောက်မှာဒုတိယအတုပ်တတိယအတုပ်ဌာနပြန်ရေးလုပ်ငန်းစဉ်တွေအကောင့်တဲဖော်နိုင်မယ်လို့ယုံကြည်ပါတယ
်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်မှာတရုတ်ဘက်ကနိုင်ငံရေးအရာရောရုပ်ဝတ္ထုပိုင်းကပါကူညီပံ့ပိုးပေးနေသလိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကညှိနှိုင်းနိုင်ရေးကိုပါကြားဝင်ဆောင်ရွက်ပေးနေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်မတ်ကြီးဦးဟောက်တို့ဆွမ်းကပြောပါတယ်
။ရုပ်ကတော့သူညှိနှိုင်းပေးတာတော့မဟုတ်ပဲတွေ့ဆုံပြီးတော့အမြင်မြင်ဖလဲအောင်သူတို့ကဒါစီစဉ်ပေးတဲ့ဟာရှိတယ်ဆွေးနွေးပြီးတော့ပေါ့နော်အဲ့ဒီမှာနောက်တစ်ချက်ကတော့ရုပ်ပိုင်းဆိုင်ရာပေါ့ကူညီပံ့ပိုးမှုတွေသူလုပ်နေတာရှိတယ်ဥပမာအဖြစ်ဆိုရင်ကျွန်တော်တို့ကြာကြီးစောက်နေသူအလုံးတစ်ထောင်လောက်ပေးထားရှိတယ်နောက်ထပ်လည်းတစ်ထောင်လောက်ထပ်ပေးမယ်ပေါ့ဗျာအဲ့ဒါမျိုးတွေပေါ့နောက်တစ်ခါကျွန်တော်တို့ဟိုကျမကြီးအဲဝန်ဆောင်မှုနဲ့ပတ်သက်ပြီးစေဝါကုသမှုလုပ်ငန်းတွေပေါ့နော်ကျမကြီးအတွက်လည်းသူဒီနေဆက်တွေတမှာသူလုပ်ပေးမယ်ဒီဟာတွေသူလုပ်ပေးနိုင်တဲ့ကျုပ်ပိုင်းဆိုင်ရာလည်းရှိတာပေါ့နော်ဒီဘက်ကဟိုနိုင်ငံရေးရဆွေးနွေးညှိနှိုင်းမှုတွေမှာပံ့ပိုးပေးပြီးတော့ဟလာဟို facilitate လုပ်တာပေါ့နော်အဲ့ဒါအပြင်ကိုနေမြေဖုံမြို့တူတဲ့ကိစ္စတွေအဲသူလုပ်ပေးနိုင်တယ်ဆက်လက်ပြီးတော့လုပ်ပေးမယ်ဆိုတဲ့အပိုင်းနေလည်းရှိပါတယ်
ရခိုင်ပြည်နယ်တွင်2018ခုနှစ်ဩဂုတ်လနှောင်းပိုင်းနယ်မြေရှင်းလင်းမှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတိမ့်နယ်ချီပြီးထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဒီဒုက္ခသည်တွေဌာနပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကနှစ်နိုင်ငံသဘောတူညီချက်နဲ့ဌာနပြန်ရေးလုပ်ငန်းစဉ်ကလည်းနှစ်ကြိမ်တိုင်တိုင်မအောင်မမြင်ဖြစ်ခဲ့ပါတယ်။တရုတ်စီစဉ်ပေးတဲ့သုံးနိုင်ငံဆွေးနွေးပွဲအတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေရဲ့ယုံကြည်မှုရအောင်မြန်မာဘက်ကဆောင်ရွက်ဖို့တိုက်တွန်းခဲ့ပါတယ်။တမ္မကြီးဦးဟောက်တို့ဆွမ်းကအခုလိုပြောပါတယ်
။ဘင်္ဂလားဒေ့ရှ်ကဒီခေါက်တော့တိတ်အများများတော့မပြောပါဘူး။သူကတော့မှန်တယ်ပြောရင်တော့ဟိုယုံကြည်မှုဟိုလိုအပ်နေတယ်ပေါ့လေ။သဘောကတော့ဟိုဟိုပြန်လာမဲ့လူတွေအတွက်စိတ်ချလက်ချနဲ့ပြန်လာနိုင်အောင်
။ဘင်္ဂလားဒေ့ရှ်ဘက်မှာတင်းရှောင်နေရသူတွေကိုမြန်မာဘက်ကစီးစစ်လက်ခံမယ်လို့ပြောဆိုထားပြီးဒုက္ခသည်တွေရဲ့မူလနေရပ်တွေမှာလည်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဖွင့်ပြိုးရေးအစီအစဉ်တွေဆောင်ရွက်နေတာပါဒုက္ခသည်တွေကိုပြန်လည်လက်ခံရေးစခန်းကိုလည်းမြန်မာဘက်ကအစီအစဉ်ထားပါတယ်ဒါပေမဲ့လည်းဒုက္ခသည်တွေဒစိုက်မမတ်တောင်းဆိုနေတဲ့ရိုဟင်ဂျာအဖြစ်အသိအမှတ်ပြုရေးဆိုတာကိုမြန်မာဘက်ကဒီအတုံးနှုံးကိုအသိအမှတ်မပြုပါဘူးနောက်နိုင်ငံသားဖြစ်ခွင့်ပေးရေးဆိုတဲ့ဒုက္ခသည်တွေရဲ့တောင်းဆိုချက်မှလည်းမြန်မာဘက်ကတီးဆဲဥပဒေအတိုင်းသာဆောင်ရွက်ရမယ်လို့ယတိပြတ်ပြောဆိုထားတာဖြစ်ပါတယ်ရှင
်မတင်ကြီးထိုက်ပြောပြသွားတာပါရှင်အခုကျမတို့အတန်လွှင့်ချိန်မတိုင်ခင်လေးမှာပဲဘာမာ2019ဖြစ်တဲ့မြန်မာနိုင်ငံအတွင်းလူအခွင့်အရေးချိုးဖောက်ကျူးလွန်မှုတွေမှာတာဝန်ရှိသူတွေဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်မှတ်ထားအရေးယူတန်ခတ်မဲ့ဥပဒေမူကြမ်းကိုအမေရိကန်အောက်လွှတ်တော်မှထောက်ခံမဲ့အများစုနဲ့အတည်ပြုလိုက်ပါပြီ။ဒါ့အပြင်မြန်မာနိုင်ငံရဲ့အကျဉ်းသားများကူညီဆောင်ရှောက်ရေးဥပဒေမူကြမ်းအစိုးကိုတီးခြားဥပဒေအဖြစ်ပြဋ္ဌာန်းမဲ့အစိုးကိုလည်းကန့်ကွက်မဲ့သူမရှိအမေရိကန်အောက်လွှတ်တော်မှအမေရိကန်စန်တော်ဂျိန်အင်္ဂါညနေမှာအတည်ပြုလိုက်တာဖြစ်ပါတယ်။မတ်အင်ချင်းနိုင်ငံအပြည့်အစုံကိုဆက်ပြီးတော့ပြောပြပါမယ်ရှင်။
တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမေအောင်လှိုင်အပါအဝင်လူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေသူတို့တွေကိုစုံစမ်းအရေးယူဖို့ပြက်ကွက်သူတွေကိုပါပိတ်ဆို့အရေးယူမယ်ဘာမာအက်2019ဥပဒေကြမ်းကိုအမေရိကန်အောက်လွှတ်တော်မှာအင်္ဂါနေ့ကမဲခွဲဆုံးဖြတ်ရမှာထောက်ခံမဲ263မဲကန့်ကွက်မဲ15မဲဂျာနေ156မဲနဲ့အတည်ပြုလိုက်ပါတယ်မနေ့ကအောက်လွှတ်တော်မှာဘာမာအက်ဥပဒေကြမ်းအစိုးကိုတင်သွင်းခဲ့တဲ့မီရှိဂန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အန်ဒီလေဗင်းကတီးခြားဥပဒေအဖြစ်ပြဋ္ဌာန်းမဲ့ဘာမာအက်2019ဥပဒေပြင်ဆင်ချက်မှာပါဝင်တဲ့ အဓိကအချက်တွေကိုအခုလိုပြောသွားပါရစေ
This bill would impose financial, trade and visa sanctions on those responsible for these crimes including the commander in chief and those who have failed to investigate and prosecute
ဒီဥပဒေကြမ်းမှာကာကွယ်ဥပဒေချုပ်အပါအဝင်ပြစ်မှုကျူးလွန်မှုတွေမှာတာဝန်ရှိသူတွေအရေးယူစုံစမ်းစစ်ဆေးဖို့ပြက်ကွက်သူတွေအပေါ်ဗန္ဒာရေးကုံသွဲရေးပြည်ဝင်ခင်ဗီဇာစတဲ့ပိတ်ဆို့ရွေးယူမှာဖြစ်ပါတယ
်။ဘာမာအက်2019ဥပဒေမူကြမ်းကိုဥဆောင်ရေးဆွဲခဲ့သူဖြစ်တဲ့အောက်လွတ်တော်အမတ်ချဘော့ကလည်
း We must pass the Burma Act today which would provide
ဒီလိုရစတဲ့ဖိနှိပ်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကိုထိထိရောက်ရောက်အရေးယူအပြစ်ပေးနိုင်ဖို့လိုအပ်နေတဲ့နည်းလမ်းကိုအထောက်အကူပေးမဲ့ဘာမာအက်ကိုဒီကနေ့အောက်လွတ်တော်မှာကျွန်တော်တို့မဖြစ်မနေအတည်ပြုရမှာဖြစ်ပါတယ
်။ပြင်ဆင်ထားတဲ့ Burma Act 2019ဥပဒေမူကြမ်းကိုပါတီနှစ်ရလုံးကထောက်ခံထားပြီးဖြစ်ကြောင်း Texas ပြည်နယ် Republican အောက်လွှတ်တော်အမတ် McCall ကအခုလိုပြောသွားပါတယ်
။ The scale and scope of this crisis unites this whole house.
ပြန်ပြန်ပြင်းထန်လာတဲ့ရိုဟင်ဂျာအခြေအတဲဟာအောက်လွှတ်တော်ပါတီနှစ်ရလုံးကိုတညီတညွတ်တည်းဖြစ်စေခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကအောက်လွှတ်တော်အမတ်ချက်ဘော့တင်သွင်းခဲ့တဲ့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ကြောင်းကြေညာချက် 1091 ကိုအောက်လွှတ်တော်တစ်ခုလုံးကတခဲနဲ့ထောက်ခံခဲ့ကြပါတယ်။အခုဥက္ကဋ္ဌအန်ဂယ်ရဲ့ဘာမာအက်ကလည်းပြီးခဲ့တဲ့အမေရိကန်အစိုးရလက်ထက်ကမလုပ်ခဲ့တဲ့မြန်မာစစ်တပ်ကိုအရေးယူဒဏ်ခတ်ဖို့ဖြစ်ပါတယ်။ဒီလိုအရေးယူမဲ့အဆင့်ဟာအချိန်နှောင်းနှောင်းနေပါပြီ။ဒါကြောင့်အခုပါတီနှစ်ရလုံးကသဘောတူထားတဲ့ဒီဥပဒေမူကြမ်းကိုထောက်ခံကြဖို့လုပ်ဖို့ကင်ဘတ်တွေကိုကျွန်တော်တိုက်တွန်းချင်ပါတယ
်။ Burma Act 2019ဥပဒေမူကြမ်းကိုဥဆောင်တင်သွင်းခဲ့သူတွေကတော့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Elliot Engel နဲ့အောက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအာရှနဲ့ Pacific ရေးရာဌာနကွဲဥက္ကဋ္ဌ Republican အမတ် Steve Chabot တို့ကဥဆောင်ရေးဆွဲခဲ့တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အမေရိကန်စစ်တပ်ကြားစစ်ရေးအရပူးပေါင်းဆောင်ရွက်မှုတွေကိုကန့်သက်တားမြစ်ချက်အပါအဝင်မြန်မာနဲ့အမေရိကန်နိုင်ငံကြားလုံခြုံရေးကိစ္စပူးပေါင်းဆောင်ရွက်မှုတွေမြန်မာနိုင်ငံတွင်းလူ့ခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေနဲ့အဖွဲ့အစည်းတွေကိုဒဏ်ခတ်အရေးယူဖို့စတဲ့အချက်တွေအပါအဝင်ပဋိပက္ခဖြစ်နေတဲ့ဒေသတွေနဲ့အိမ်နီးချင်းဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီပေးဖို့အမေရိကန်ဒေါ်လာ220သန်းပါဝင်တဲ့ဘတ်ဂျက်ရထားချက်တွေကိုအဲ့ဒီဥပဒေကြမ်းမှာထည့်သွင်းရေးဆွဲခဲ့တာဖြစ်ပါတယ်။အင်္ဂါနေ့ကအမေရိကန်အောက်လွှတ်တော်မှာမြမအရေးဥပဒေမူကြမ်းတွေကိုမဲခွဲဆုံးဖြတ်တဲ့အထက်မှာ Burma Political Prisoner Assistant L လို့အမည်ပေးထားတဲ့မြမနိုင်ငံရေးအကျဉ်းသားများကူညီစောက်ရှောက်ရေးဥပဒေမူကြမ်းကိုလည်းကန့်ကွက်မဲ့သူမရှိအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုအဓိကရေးဆွဲခဲ့တာနဲ့ပတ်သက်လို့ Michigan ပြည်နယ် Democrat အောက်လွှတ်တော်အမတ် Andy Levine ကအခုလိုပြောသွားပါတယ
် Journalists, activists and anyone who is willing to use their voice to
ဒီသမားတွေလှှရှားတကြွသူတွေအမားကိုထုတ်ပေါ်ဝေဖန်ပြောဆိုရသူတွေကိုမဖြစ်မနေအကာအကွယ်ပေးရမှာဖြစ်ပါတယ်ဒါကြောင့်လဲအောက်လွှတ်တော်အမတ်ဝက်ကနာနဲ့အတူကျွန်တော်တို့အောက်လွှတ်တော်မှာမြမနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအစိုးကိုဥဆောင်တင်သွင်းခဲ့တာဖြစ်ပါတယ်ဒီဥပဒေကြမ်းမှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အချင်းကျအခံရသူတွေလွတ်မြောက်ရေးတောင်းဆိုထားသလိုအမေရိကန်နိုင်ငံရဲ့ဌာနအနေနဲ့ကူညီဆောင်ရွက်ဖို့စတဲ့အချက်တွေပြဋ္ဌာန်းထားပါတယ
်ဒီဥပဒေမူကြမ်းနှစ်ခုစလုံးဟာဇူလိုင်လတုန်းကအောက်လွှတ်တော်မှအတည်ပြုပြဋ္ဌာန်းခဲ့တဲ့ NDAA အမျိုးသားကာကွယ်ရေးခွင့်ပြုမိတ်ဥပဒေမူကြမ်းမှာပြင်ဆင်ချက်အနေနဲ့ပါဝင်ခဲ့ပြီးသားဖြစ်ပါတယ်အင်္ဂါနေ့ကအောက်လွှတ်တော်မှာဒီဥပဒေမူကြမ်းတွေကိုထပ်ပြီးမဲခွဲဆုံးဖြတ်ခဲ့ရတဲ့အကြောင်းရင်းကတော့တီးတန့်ဥပဒေအဖြစ်ပြဋ္ဌာန်းနိုင်ဖို့အောက်လွှတ်တော်ကကြိုးစားတဲ့အနေနဲ့အခုလိုထပ်ပြီးမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်ရှင
်အမေရိကန်အောက်လွှတ်တော်ရဲ့အစည်းအဝေးကိုစောင့်ကြည့်နေခဲ့တဲ့အမတ်အင်ဂျင်နိုင်ပြောပြသွားတာပါရှင်မြန်မာသတင်းလွှာတွေဒီမှာပဲရပ်နှားပြီးတော့အခုအမေရိကန်သမ္မတကကုလသမဂ္ဂထရီနီလာခံမှာပြောခဲ့တဲ့မင်းကွန်ဘက်ကိုအလှည့်ပေးပါစေရှင်အမေရိကသမ္မတဒေါ်နယ်ထရမ့်ဟာကုလသမဂ္ဂထွေထွေညီလာခံမှာအင်္ဂါနေ့ကမိန့်ခွန်းပြောကြားခဲ့တာပါ။အဲ့ဒီမိန့်ခွန်းမှာသမ္မတထရမ့်ကအမေရိကန်နိုင်ငံရဲ့စီးရေးအင်အားကိုအမွှန်းတင်ပြောသွားသလိုသူ့ရဲ့ကုန်သွယ်ရေးလူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားရေးဆိုင်ရာမူဝါဒတွေကိုလည်းကာကွယ်သွားပါတယ်။ VOA သတင်းတောက် Jeff Custer သတင်းပေးပို့ထားတာကိုကိုရဲမစ်ထွန်းကဆက်ပြီးပြောပြမှာပါရှင်။
ကမ္ဘာလုံးဆိုင်ရာဝါဒနဲ့နိုင်ငံစုံဝါဒတွေကိုအစီအမဲဆန့်ကျင်လေးရှိသူ American သမ္မတ Donald Trump ဟာ84ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားတဲ့အခါမှာလဲသူ့ရဲ့ကိုယ်ပိုင်ဝါဒဖြစ်တဲ့ American သားပထမဆိုတဲ့အယူအဆကိုပဲထင်ဟပ်အောင်ပြောကြားသွားခဲ့ပါတယ
် If you want freedom take pride in your country If you want democracy hold on to your sovereignty and if you want peace
လူလာမှုကိုလူလာရဆိုရင်ခင်ဗျားတို့တိုင်းပြည်ပေါ်ခင်ဗျားတို့ဂုဏ်ယူကြပါဒီမိုကရေစီကိုခင်ဗျားတို့လူလာရင်ခင်ဗျားတို့ရဲ့အချုပ်အခြာအာဏာကိုခိုင်မြဲအောင်လုပ်ပါဉာဏ်ဉာဏ်ရေးကိုလူလာရင်ခင်ဗျားတို့တိုင်းပြည်ကိုခင်ဗျားတို့ချစ်ပါပညာဉာဏ်ရှိရဲ့ခေါင်းဆောင်တွေဆိုတာကိုယ်တိုင်းပြည်နဲ့ကိုယ့်လူမျိုးကိုစေတမ်းတင်ကြပါတယ်အနာဂတ်ကိုကမ္ဘာလုံးဆိုင်ရာဝါဒီ globalist တွေမပိုင်ပါဘူးမျိုးချစ်တွေ patriot တွေပဲပိုင်ပါတယ
်သမ္မတ ထရမ့်ဟာနိုင်ငံကကုန်သွယ်ရေးပုံတံတန်းကိုပြောင်းလဲပစ်ဖို့သူ့ရဲ့အမည်ကိုလည်းပြောသွားခဲ့တယ်လို့တရုတ်နိုင်ငံနဲ့ဖြစ်နေတဲ့ကုန်သွယ်ရေးအငြင်းပွားမှုမှာလည်းမမျှတတဲ့ကုန်သွယ်ရေးဆိုင်ရာကျင့်သုံးချက်တွေကိုထောက်ပြရင်းသူ့ရဲ့မူဝါဒကိုကာကွယ်ပြောကြားသွားခဲ့ပါတယ်
။ Not only has China declined to adopt promised reforms, it has embraced an economic model dependent on massive market barriers.heavy state subsidies
တရုတ်နိုင်ငံကိုရိုင်းကပေးထားတဲ့ပြုပြင်ပြောင်းလဲမှုဆိုင်ရာကတိတွေကိုပြက်ကွက်ရင်သာမကဘူးဈေးကွက်ပိတ်ပင်တာတွေအစိုးရကအထောက်ပံ့ငွေကြေးအလွန်အမင်းပေးတာတွေငွေကြေးကစားတာတွေကုန်ပစ္စည်းတွေအစုလိုက်အပြုံလိုက်ဖြည့်ဆည်းပစ်တာတွေနည်းပညာအတ္တမလွှဲပြောင်းပေးခိုင်းတာတွေညာနာပစ္စည်းခိုးယူတာတွေအဲ့ဒါတွေပေါ်အခြေခံတဲ့စီးပွားရေးစနစ်ကိုယုံကြည်လက်ခံကျင့်သုံးနေပါတယ
်သမ္မတ ထရမ့်ဟာသူ့ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုလည်းကာကွယ်ပြောကြားသွားရုံနဲ့မကလူမှုရေးတရားမျှတမှုဆိုတာကိုအကြောင်းပြပြီးသူ့ကိုစန့်ကျင်နေသူတွေကိုလည်းလူမှောင်ခိုတွေနဲ့မူရေးမှောင်ခိုကိုင်းတွေကိုအကာအကွယ်ပေးနေသူတွေအဖြစ်စစ်ဆွဲပြောကြားခဲ့ပါတယ
် Today I have a message for those open border activists who cloak themselves in the rhetoric of social justice Your policies are not just your policies are cruel
ဒီကနေ့တော့လူမှုရေးတရားမျှတမှုဆိုတဲ့စကားလုံးလှလှကိုသုံးပြီးနေစပ်တကားဖွင့်ပေးဖို့ပြောနေတဲ့တက်ကြွလှုပ်ရှားသူတွေအတွက်စကားတစ်ခွန်းပြောချင်ပါတယ်ခင်ဗျားတို့မူဝါဒဟာမမျှတယုံနေမကဘူးရက်ဆက်ပြီးမနှိမ့်မြို့ပေါ်ရဲ့အနှိမ့်ထိုင်ုံတွေသာဖြစ်ပါတယ်ခင်ဗျားတို့ဟာအပြစ်မဲ့တဲ့ကလေးတွေနဲ့ယောက်ျားမိန်းမတွေအပေါ်ရာဇဝတ်မှုကျူးလွန်စေဖို့လူဆိုးခိုင်းအဖွဲ့အစည်းတွေကိုလုတ်ပိုင်ခွင့်အာဏာပေးနေတာဖြစ်ပါတယ
်ဆယ်လဘီသမ္မတ ထရမ့်ကအမျိုးသမီးတွေရဲ့ဒန်းတူအခွင့်အရေးနဲ့လိင်တူချစ်သူတွေအကြောင်းကိုပြောကြားခဲ့ရမှာကြားမလိန်အပေါ်အခြေခံပြီးအဖြစ်ပေးခံရထောင်ကျခံရပြီးစီရင်ချက်ချခံရသူတွေအားလုံးအတွက်ထောက်ခံရည်တည်ပေးကြဖို့လည်းတိုက်တွန်းသွားခဲ့ပါတယ်အမျိုးသမီးတွေလုတ်ပိုင်ခွင့်ရကြတဲ့နိုင်ငံတွေမှာပိုလို့ကြီးပွားချမ်းသာကြသလိုဘေးရန်ကင်းပြီးနိုင်ငံရေးအရာလည်းတည်ငြိမ်မှုရှိတယ်လို့လည်းထောက်ပြပြောဆိုသွားခဲ့ပါတယ်American သမ္မတရဲ့မိန်ကွန်းဒီကုန်းချုပ်မှာတော့နိုင်ငံတကာနိုင်ငံရဲ့ကိုယ်ပိုင်ခုခံကာကွယ်ခွင့်ကိုထောက်ပြရင်းမြစ်သည့်အခြေအနေမှာပဲဖြစ်ဖြစ်ဘယ်နိုင်ငံတကာအဖွဲ့အစည်းကိုမှ American နိုင်ငံသားတွေရဲ့အခွင့်အရေးကိုထိခိုက်နစ်နာစေအောင်လှုပ်ခွင့်ပေးမှာမဟုတ်ကြောင်းဒါကြောင့်လဲ American နိုင်ငံတွေရရှိနေတဲ့လူတဦးချင်းစီတနက်ကင်ဆောင်နိုင်တဲ့အခွင့်အရေးကိုအနေအဖြစ်ချင်းချောင်းနေတဲ့ကုလသမဂ္ဂရဲ့လက်နက်ကုန်သွယ်ရေးဆိုင်ရာစာချုပ်ကို American နိုင်ငံအနေနဲ့ဘယ်တော့မှလက်မှတ်ရေးထိုးမှာမဟုတ်ကြောင်းပြောကြားသွားကြပါခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါရှင်ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အခုရေဒီယိုအစီအစဉ်လိုပဲ VOA ရဲ့ TV သတင်းလွှာအစီအစဉ်တွေကိုလည်းနေ့စဉ်ည9:00နာရီရေဒီယိုအစီအစဉ်ပြပြချင်း Intercept 17နဲ့ Mia Set 3 Juru line တွေကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်ကြပါတယ်ဒါရင်မကကွန်ပျူတာကဖြစ်စေ mobile phone တွေကနေဖြစ်စေနားဆင်လို့ရင်လဲ VOA ရဲ့ internet ဆာမျက်နှာက burmese.voanews.com ဖြစ်ပါတယ်ရှင်VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်ကြံပြုလိုတဲ့တေးသချင်းတွေတောင်းယူလိုတဲ့ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်855ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက် 6:00 ခွဲပါပြီ။ VOA American တန်ခါဗုဒ္ဓဦးနဲ့မနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက် 9:00 အထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1905တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြင်းညီနားဆင်နိုင်ကြပါရရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာတော့ဒေါက်အောင်ဆန်းစုကြည်ကိုနိုင်ငံတကာခုံရုံးမှအရေးอยู่နိုင်ခွင့်ရှိမရှိဆိုတာနဲ့ပတ်သက်လို
့နိုင်ငံဥပဒေမှာအထက်လူကြီးဖြစ်တာဝန်ခံခြင်းဆိုတဲ့ဥပဒေရှိတယ်ဆိုတာကတော့မိမိအောက်အဆင့်တာဝန်ရှိသူများပြည်မှုကျူးလွန်ကြောင်းသိပါရဲ့နဲ့
မနေ့အင်္ဂါညကဆွေးနွေးထားတဲ့တိုက်ရိုက်လေလိုင်းပြန်လည်ထုတ်လွှင့်ချက်မှနားဆင်ကြရမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြတ်မက်ဤတန့်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
ဝဲမနေတဲ့ကျွန်တော်တို့ရဲ့စာနာမှုလုပ်ငန်းစဉ်တွေဆွေးနွေးခေါင်းစဉ်နဲ့မိုဟာမက်ဒါရက်ခါဆန်က dhaka tribune.com မှာစက်တင်ဘာလ25ရက်နေ့မှာရေးထားတာကိုဖတ်ရပါတယ်။လူသားချင်းကူညီဖို့ရည်ရွယ်ချက်ထက်အကျိုးအမြတ်ရဖို့ကိုပို့ပြီးတော့ရှေ့ရှုလှုပ်ဆောင်နေတယ်ဆိုပြီးတော့ဆောင်းမရှင်ကယူဆပါတယ်။2019ကရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့နေမြင့်ရှင်းလင်းမှုတွေကြောင့်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေပြီးတော့အခုကောက်ဆက်စ်ဘဇားဒုက္ခသည်စခန်းတွေကိုတွားကြည့်ရင်ကုလသမဂ္ဂကလူသားချင်းစာနာမှုကူညီပေးအမြောက်အများပေးထားတာကိုတွေ့နိုင်တယ်လို့ဆိုပါတယ်။လူမျိုးရေးဘာသာရေးကြောင့်ရိုဟင်ဂျာတွေပြည်ပခါဖြစ်ရတာမဟုတ်ဘဲနဲ့စိုက်ပျိုးရေးဖွံ့ဖြိုးမှုလုပ်ငန်းတွေလုပ်ချင်လို့နေရာတွေလွတ်သွားလို့မောင်းထုတ်လိုက်တာလို့ဆိုပါတယ်။တရုတ်ပြည်အနောက်ပိုင်းနဲ့ကြောက်ဖြူမျိုးကိုဆက်သွဲထားတဲ့ရေနံနဲ့သဘာဝတန်ငွေပိုင်လိုင်းတွေစစ်တွေစိတ်ကန်းနဲ့မောင်တော်ကအထူးစီးပွားရေးဆောင်တိဆောက်ဖို့တရုတ်ရဲ့စီစဉ်နေရှိထားပြီလို့ဖော်ပြထားပါတယ်။အစိပ်ပေးရဆုံးကတော့ခေတ်သစ်လူသားချင်းစာနာထောက်ထားမှုကူညီပေးဆိုတာတွေကအရင်းရှိစနစ်အောင်အကျိုးမြတ်ရအောင်လို့လုပ်နေတဲ့လုပ်ငန်းတွေပဲဖြစ်တယ်လို့ဆောင်းမရှင်ကရေးထားပါတယ်။စေတနာနဲ့လူသားချင်းစာနာထောက်ထားပြီးတော့ကူညီတဲ့အလုပ်ကိုအကျိုးမြတ်ရအောင်လုပ်တဲ့ကိစ္စလို့ပြောတော့အကူအညီပေးလူသားတွေကိုစော်ကားတယ်လို့ဖြစ်သွားကောင်းဖြစ်သွားလိမ့်မယ်ဆိုပေမဲ့လည်းအကူအညီပေးရအဖွဲ့အစည်းတွေကလည်းစီးပွားရေးလုပ်ငန်းတွေလိုပဲကြော်ညာရဈေးရောက်ရအောင်မငင်းနိုင်တဲ့အရာတွေပဲဖြစ်တယ်ဆိုပြီးတော့ဆောင်းမရှင်ကထောက်ပြပါရယ် UNICEF UNHCR လို့အင်တာနက်စာမျက်နှာတွေကိုဝင်ကြည့်ရယ်လူသားတွေဒုက္ခရောက်နေတဲ့ပုံတွေကိုပြပြီးတော့အလှူငွေရအောင်ရောင်းစားနေတာကိုတွေ့နိုင်တယ်လို့ထောက်ပြထားပါရယ်ဥပမာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့အထူးကိုယ်စားလှယ်အဖြစ်နာမည်ကျော် Hollywood မင်းသမီး Angelina Jolie ကရိုဟင်ဂျာစခန်းတွေကိုသွားပြီးတော့ရိုဟင်ဂျာကလေးတွေနဲ့ဓာတ်ပုံရိုက် TV မှာလည်းမင်းကွန်းပြောတာတွေကအလှူငွေရအောင်လို့ကြော်ညာတာပဲဖြစ်တယ်လို့ထောက်ပြထားပါရယ်အသက်ကြီးပစ္စည်းတွေပေးနိုင်အောင်ကူညီပေးရအဖွဲ့ကကြိုးပမ်းနေချိန်မှာပဲဗန်ဒါရီအလွဲသုံးစားလုံးမှုမျိုးနောက်ွယ်မှာကြုံနေရတာကိုယူဂန်ဒါနိုင်ငံအရေးမှာကြုံခဲ့ရတယ်လို့ဆိုပါတယ်အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်း INGO တွေကစီမံကိန်းတွေတကယ်သုံးတဲ့ငွေကရထားတဲ့ရေမုံငွေအားလုံးရဲ့18%နှုန်းကိုသာရှိပြီးတော့ကျန်တဲ့82%နှုန်းကိုအတုံးစီအဖြစ်ချထားတယ်ဆိုပြီးတော့ခံမှန်းရတယ်လို့ Costas Bazaar လူမှုအဖွဲ့အစည်းနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းများ2019 Foreign အချက်လက်အရစုံစမ်းနိုင်တယ်လို့ဆောင်းပါးရှင်ကဆိုပါတယ်ဒီလိုဆွဆွဲချက်ကဖြစ်နိုင်တယ်လို့လည်းသူကဆိုပါတယ်ကုလအဖွဲ့အစည်းတွေကစီမံကိန်းတွေရဲ့အမှန်တကယ်အတုံးစီကိုပုံမှန်လေးနဲ့ချမပြဘူးလို့ဆိုပါတယ်ဒုက္ခသည်တွေအတွက်ပေးရပစ္စည်းတွေကလည်းတကယ်သုံးမဲ့သူတွေရဲ့ယဉ်ကျေးမှုအရမအပ်စက်တာမျိုးကြုံရတာကြောင့်တကယ်သုံးမဝင်ပဲနဲ့ဈေးထဲမှာပြန်သွင်းပြီးတော့ရောင်းရတဲ့အဖြစ်မျိုးကြုံရတာတွေရှိရလို့ဆိုပါတယ်ဒုက္ခသည်စခန်းတွေဟာတိကျကဘာလို့ဖြစ်နေတော့အခုလိုလွဲမှားတဲ့ကျွန်တော်တို့ရဲ့လူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းစဉ်ကိုမပြင်သေး၍လူသားချင်းစာနာမှုခက်ခဲကိုအမှန်တကယ်ဖြေရှင်းနိုင်မှာမဟုတ်ဘူးလို့ဆောင်းမရှင်ကရေးထားတာကိုဖတ်ရပါတယ်ရှင်
ဆမ်ဘာရှင်ဒေးဗစ်စကော့မက်သီဆန်ကြီးသားထားတဲ့ရိုဟင်ဂျာတို့ရဲ့မပြန်ဘဲနေပိုင်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်စောင်ကို The New York Times သတင်းစာမှာဖတ်ရပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကရိုဟင်ဂျာတွေကိုစီးရင်ပြုစုပြီးသူတို့ကိုဘာမှဆွေးနွေးတာမျိုးမရှိဘဲနေရပ်ပြန်ကြဖို့ကန့်လန့်ပါတယ်။ဩဂုတ်လတုန်းကအပါအဝင်နှစ်ကြိမ်တိုင်တိုင်စ조사ခဲ့ပေမဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေပြန်လာဖို့လိုလိုလားလားမရှိတဲ့အတွက်ပြန်ရမယ့်စီးရင်ပါသူတွေဟာငြင်းဆန်ခဲ့ကြတယ်လို့ဆိုပါတယ်။ အာစာလို့ခေါ်တဲ့ရိုဟင်ဂျာအစွန်းရောက်အုပ်စုဟာရခိုင်ပြည်နယ်ကရဲခင်းစခန်းတွေကို2016ဆောင်းတွင်ပိုင်းမှာတိုက်ခိုက်ခဲ့တာကို2019ခုနှွေရာသီမှာအစိုးရဘက်ကတုံ့ပြန်တဲ့အခါမှာလေချောင်းအပါအဝင်အကြမ်းဖက်နှိမ်နှင်းခဲ့တာတွေကိုလူခွင့်ရေးအဖွဲ့တွေကလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆိုပြီးတော့အမိတက်ထားကြကြောင်းကိုလည်းရေးသားထားပါတယ်ရိုဟင်ဂျာတွေကသူတို့ပြန်လာရမယ်ဆိုရင်မြန်မာအစိုးရဘက်ကသူတို့ရဲ့မြေတွေနဲ့ပိုင်ဆိုင်ပစ္စည်းတွေကိုပြန်ပေးဖို့စေဝါကုသခွင့်ပညာသင်ကြားခွင့်တွေရဖို့အပါအဝင်နိုင်ငံသားအပြည့်အဝဖြစ်ခွင့်ကိုပါပေးရမယ်လို့တောင်းဆိုကြပါတယ်မြန်မာအစိုးရဘက်ကတော့1982ခုနှစ်နိုင်ငံသားဖြစ်ခွင့်ဥပဒေအတိုင်းဆောင်ရွက်မယ်ဆိုတာကိုသာတုံ့ပြန်ပါတယ်ရိုဟင်ဂျာအစားဘင်္ဂလီလို့မြန်မာအစိုးရကပြဋ္ဌာန်းဖော်ပြထားတဲ့နိုင်ငံသားစီစီရေးကတ်ရှိနေတဲ့ဆိုရင်မြန်မာနိုင်ငံရဲ့ဘယ်နေရာကိုမဆိုခရီးသွားလို့ရမယ်ဆိုတဲ့မျှော်လင့်ချက်နဲ့ဒီကတ်တွေကိုလက်ခံကြတဲ့ရိုဟင်ဂျာတချို့လည်းရှိလာပါဗျ။အခုခါမှာတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရတပ်တို့ရခိုင်ပြည်နယ်ထဲမှာတိုက်ပွဲဖြစ်နေတာကလည်းလုံခြုံရေးအတွက်နောက်ထပ်ရရမအေးစရာဖြစ်လာပါဗျ။ဒီတိုက်ပွဲတွေကြောင့်ရခိုင်နဲ့ချင်းပြည်နယ်တွင်ကဒေသခံအရသာ6000ခွဲလောက်နေရစွန့်ခွာထွက်ပြေးနေရတဲ့အကြောင်းနဲ့ရိုဟင်ဂျာတွေလိုပဲဒီဒုက္ခသည်တွေကလည်းပဲလိုအပ်တဲ့အကူအညီတွေအ ਨੇ အကျဉ်းသာရတဲ့အကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာကိုကိုးကားပြီးတော့လဲဖော်ပြထားပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံစွာပြန်လာဖို့ဆိုတာမဖြစ်နိုင်ဘူးဆိုတဲ့အကြောင်းကိုတော့အယတအစိုးရကောင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့သူ့ရဲ့အစိုးရအဖွဲ့ဟာလည်းအခုလောက်လူတွေအစုလိုက်အပြုံလိုက်ထွက်ပြေးနေရတဲ့အခြေအနေနဲ့အကြမ်းဖက်နှိပ်ကွပ်မှုတွေကိုအတိမတ်မပြုဘဲညှင်းလို့ရသမျှအစွမ်းကုန်ညှင်းပယ်နေတဲ့အကြောင်းလူမှုဗေဒပညာရှင်စတိန်လီကိုဟင်ရဲ့ States of Denial ဆိုတဲ့စာအုပ်မှရေးသားထားတာကိုကောက်နှုတ်ကိုးကားပြီးတော့လည်းဖော်ပြထားပါတယ်ဒီနေရာမှာထူးခြားတာကရခိုင်လက်နက်ကိုင်တပ် AA ဟာရခိုင်ပြည်နယ်ထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုပြစ်မှတ်မထားမွတ်စလင်စန့်ကျင်မုန်တီးရေးကိုလည်းပြောသံမကြားရပါဘူးတဲ့ AA အဖွဲ့ဟာအစိုးရတပ်မတော်ကသာအဓိက UDP တိုက်ခိုက်တဲ့အကြောင်းဖော်ပြထားပါတယ်မြန်မာအစိုးရကဒုက္ခသည်တွေပြန်လာရေးကြိုးဆိုတယ်ဆိုတာကစစ်တပ်ကကျူးလွန်ထားတဲ့ရာဇဝတ်မှုတွေအပေါ်ပြစ်တင်ရှုတ်ချမှုတွေကိုသက်သာရရအောင်လုပ်တာသာဖြစ်တယ်လို့လည်းဆိုပါတယ်ရိုဟင်ဂျာတွေဘေးကင်းလုံခြုံစွာပြန်လာရေးအလားအလာကတော့လောလောဆယ်ဖြစ်လာဟန်မတူပါဘူးဒီတော့ဒုက္ခသည်စခန်းတွေမှာနေထိုင်စားသောက်ရေးအဆင်ပြေကောင်းမွန်ဖို့ဘင်္ဂလားဒေ့ရှ်ကိုဆက်ပြီးတော့ထောက်ပံ့နေဖို့ကမရှိမဖြစ်လိုအပ်ပါတယ်ရိုဟင်ဂျာတွေနေရပ်ပြန်ရေးဟာအပြည့်သက်ပန်းတိုင်ဖြစ်ပေမဲ့လက်တလောရည်မှန်းချက်ကတော့သူတို့တွေရဲ့လုံခြုံရေးနဲ့လူလိုသူလိုနေထိုင်စားသောက်နိုင်ကြဖို့ပါပဲလို့ရေးသားထားတဲ့ဒီဆောင်ဝါကို The New York Times Online သတင်းစာမှာဖတ်ရှုနိုင်ပါတယ်ရှင်
ပြည်ရဲ့ဗုဒ္ဓဦးနဲ့မြန်ခင်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လလတ်တန်းကစီစဉ်ပို့ချပေးထားပါတယ်ရှင်။
တော်ရရှိများရှင
် Hot water
ရေနွေ
း Cold water
ရေအေးစသဖြင့်အသုံးနှုန်းတွေဟာရိုးရိုးရေနီးပါအသုံးများလာပါလေထူးခြားတဲ့အချက်တစ်ချက်ကတော့ဒီအသုံးနှုန်းတွေအလုံးဟာအခြေအနေသိပ်မလှကြတဲ့အသေးပေကိုဖော်ဆောင်ကြတယ်ဆိုတာပါပဲဥပမာအားဖြင့
် In the hot water
ဆိုတဲ့အသုံးနှုန်းဟာဒုက္ခအကြီးကျယ်ရောက်နေတယ်လို့အသေးပေရပါလေစာလုံးပေါင်းက I and in အထဲမှာ the theHOT hot water water ရေနွေးလို့အဓိပ္ပာယ်ရတော့ရေနွေးထဲရောက်နေတယ်လို့ထပ်ရိုက်အဓိပ္ပာယ်ရပါတယ်လက်တွေ့ဘဝမှာတော့ဒုက္ခအကြီးကျယ်ရောက်နေတယ်ဆိုရင်ဒီအသုံးကိုညီညွတ်အသုံးပြုလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Joe is really in hot water now His girlfriend just found out he is seeing another woman
Joe တယောက်တော့ဒုက္ခရောက်နေပြီဗျသူနောက်အမျိုးသမီးတယောက်နဲ့တွဲနေတာသူရီးစားကတည်သွားပြီလို့အဓိပ္ပာယ်ရပါတယ် In the hot water ဟာဒုက္ခရောက်နေတယ်လို့အဓိပ္ပာယ်ရတော့ဆန့်ကျင်ဘက်ဖြစ်တယ
် Cold water
ဆိုတဲ့ရေအေးကကောကောင်းတဲ့အဓိပ္ပာယ်များဆောင်းမလားလို့ယူဆစရာရှိပါတယ်ဒီလိုတော့လည်းမဟုတ်သေးပါဘူးအထူးသဖြင့
် To throw cold water
ဆိုတဲ့အသုံးနှုန်းမှာစာလုံးပေါင်းက THROW throw ဖြစ်တာCOLD cola era water ကရေဆိုတော့စကပိုက်တစ်ခုလုံးရဲ့ဓာတ်ရိုက်အသေးပဲကတော့ရ ရေးအေးနဲ့ပြစ်လိုက်တယ်ဆိုတဲ့အဓိပ္ပာယ်ဖြစ်ပေမဲ့လို့ EDM အဓိပ္ပာယ်ကတော့အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအားမပေးတဲ့သဘောဖြစ်ပါတယ်။တနည်းအားဖြင့်တော့ထထောက်ဖို့ဟန်ပြနေတဲ့မိကိုရေနဲ့ပက်ပြီးနှိမ့်လိုက်တဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Everybody in the office thought my idea was great.But the boss threw cold water on it.
ယုံမှလူတိုင်းကကျွန်တော်အကြံပေးချက်ဟာတကယ်ကိုကောင်းတယ်လို့ယူဆကြတယ်လေ။ဒါပေမဲ့ဌာနကြီးကတော့သဘောကျပုံမပေါ်လို့အာမပေးဘူးပြောလို့အတိအပရပါတယ်။ဒုက္ခအကြီးကြီးရောက်နေတယ်ဆိုရင်ဘယ်လိုပြောမလဲ
In the hot water.
လို့ပြောနိုင်ပါတယ်။အကြံဉာဏ်တစ်ခုခုစွမ်းဆောင်ချက်တစ်ခုခုကိုအာမပေးတဲ့သဘောဆိုရင်ဘယ်လိုပြောမလဲ
To throw cold water.
လို့ပြောနိုင်ပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။ American Style နဲ့ King English သင်ခန်းစာကိုဒေါ်လာလတ်တန်ကစီစဉ်ပို့ချပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ English သင်ခန်းစာတွေကို Radio အသံဖိုင်အနေနဲ့ရော Video ဖိုင်ဖြစ်နေပါ VOE ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့လာနာဆင်လေ့လာနိုင်ကြပါတယ် website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်အခုတော့ကိုသားညွန်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်ကာညတိုက်ရိုက်လေ့လာဆွေးနွေးကအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်ကာနေ့ညပိုင်းတိုက်ရိုက်လေ့လာအစီအစဉ်ကနေပြီးတော့ကြိုဆိုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နိုင်ငံရေးရလဲအကဲဆက်ပါတယ်ဒေါန်ဆန်းစုကြည်နိုင်ငံတကာခုံရိုးကိုရောက်နိုင်သလားဆိုတာပါအခုဒီရပ်ပိုင်းမှာလုပ်နေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီရဲ့ပုံမှန်စည်းဝေးမှာဒီမြန်မာရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူ့ခွင့်တာဝန်ရှိသူတွေဘက်ကစီရင်ကြစာတွေတင်ပြတဲ့နေရာမှာမြန်မာနိုင်ငံတွင်းကလူ့ခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုံးမှာစစ်ဆေးဖို့ကိစ္စတွေဇောင်းပြီးတော့တင်သွင်းကြပါတယ်။ဒီနေရာမှာမြန်မာရဲ့သားအစိုးရခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ဟာဒီလူ့ခွင့်ချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိသလဲပတ်သက်ခဲ့သလဲနိုင်ငံတကာခုံရုံးတွေထိကိုဒေါန်ဆန်းစုကြည်စစ်ဆေးခံလာရပွဲရှိလားဆိုပြီးတော့မေးခွန်းတွေဖြစ်လာပါတယ်။ဒါကြောင့်လို့အခုဒီညဒဲလီလိုက်စီစဉ်မှာဒီကြောင့်ဆွေးနွေးမှာပါအဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်ပထမတူကတော့ Legal Aid Networks ကဒီလူခွင့်ဆိုင်ရာရှင်းနေကြီးဥအောင်ထူးဖြစ်ပါတယ်ခင်ဗျနောက်တူကတော့1990ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD ကုစလေဟောင်းလည်းဖြစ်ပါတယ်လက်ရှိနိုင်ငံရေးအကဲခတ်တူလည်းဖြစ်ပါတယ်ဒေါက်တာတင့်ဆွေပါနှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်အရင်ဆုံးရှင်းနေကြီးဥအောင်ထူးကိုအရင်ဆုံးမေးချင်ပါတယ်ခင်ဗျဥအောင်ထူးကြားပါလားခင်ဗျ
ဟုတ်ကဲ့ကြားပါတယ
်ဟုတ်ကဲ့ကျွန်တော်ခုနပြောလို့ပါကျွန်တော်တို့ဒီလူခွင့်ကောင်စီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဒင်းသာရှင်းလင်းပွဲတွေလုပ်တော့ဒင်းတောက်တွေကတော်လေးစိတ်ဝင်စားမေးကြတယ်ဒီဖြစ်ရတီမှာဒေါန်ဆန်းစုကြည်ဘလောက်ထိပါဝင်ပတ်သက်ခဲ့လဲဒေါန်ဆန်းစုကြည်မှာရောတာဝန်မရှိဘူးလားဘာဖြစ်လို့ဆိုတော့ဒီ ICC အပါဝင်ဒါပေမဲ့ ICC ဒါမှမဟုတ်လို့ရှိရင်အဲကုလသမဂ္ဂတရားဖွဲတဲ့ဒီ tribunal ပေါ့နော်နိုင်ငံတကာခုံရုံးဖြစ်ဖြစ်ဒါတွေကမှဒီမှာစစ်ဖို့ဆိုပြီးတော့ကုလသမဂ္ဂလူခွင့်ကုစရေကအဓိကထားပြီးတော့တင်သွင်းတာပေါ့အဲ့တော့ကောင်ထူးအမြင်သိကြပါလားခင်ဗျဒေါန်ဆန်းစုကြည်ကဒီဖြစ်ခဲ့တဲ့ဖြစ်ရတီမှာဘလောက်ထိတာဝန်ရှိပါလဲ
နိုင်ငံဥပဒေမှာထက်လူကြီးဖြစ်တာဝန်ခံခြင်းဆိုတဲ့ဥပဒေရှိတယ်။အင်္ဂလိပ်ဘာသာနဲ့တော့သူ့ကို superior command responsibility လို့ခေါ်တယ်။ဆိုတာကတော့မိမိအောက်အဆင့်တာဝန်ရှိသူများပြည်မှုကျူးလွန်ကြောင်းသိပါရဲ့နဲ့အပြစ်ပေးရေးကိုပြက်ကွက်ခဲ့မယ်ဆိုရင်ထက်လူကြီးဟာအင်္ဂလာပြုဆိုင်ဥပဒေရဲ့တာဝန်ခံရမယ်။အဓိကအဖြစ်ပြည်မှုကြီးတုံမျိုးဖြစ်တဲ့ဤရာဇဝမှုလူသားဆန့်ကျင်ပြည်မှုလူမျိုးတွန်းတက်ဖြတ်မှုတွေနဲ့ပို့ပြီးတော့ပတ်သက်တယ်။ဒါကနိုင်ငံဥပဒေတဲ့။တော်တော်စုကြည်ရဲ့ဥပဒေအောက်မှာအင်္ဂလာဆိုတော့လိတာကိုလွှတ်လာတယ်။အင်္ဂလာတိုင်းပြည်တွေမှာအဝေးဥစည်းချုပ်ဆိုတာကအစိုးရလက်အောက်မှာရှိတယ်။ညနေငယ်မှာတော့သမရဥထင်ကျော်သမရဥဝင်းမြင့်နဲ့တော်ဆန်းစုကြည်တို့ဟာအစိုးရဖြစ်တယ်။ထက်လူကြီးတွေဖြစ်တယ်။ superior ဖြစ်တယ်။ဒါကြောင့်မြောက်လင်ကလျှောက်ငယ်သားဖြစ်တယ်။အင်္ဂလိပ်ဘာသာနဲ့ပြောမယ်ဆိုရင်တော့ဒီ subordinate ဆိုပြောရမှာပေါ့။အကျိုးမြောင်းလည်းနဲ့သူ့ရဲ့မြန်မာစေကောင်းဆောင်တွေနိုင်ငံကအဆင့်ရှိတဲ့ရာဇဝမှုကြီးတွေကျူးလွန်နေတဲ့အပေါ်ဘာမှယူဆောင်ခြင်းမရှိတာဟာသမဂ္ဂဦးထင်ကျော်ဦးဝင်းမြင့်နဲ့ဒေါက်တာစုကြည်တို့အနေနဲ့အထက်ကဥပဒေသားရဲ့တာဝန်ရှိတယ်လို့ပြောနေတယ်။ဒွေညာကုနသိန်းကျော်ကိုပြည်မှုကြီးတွေကျူးလွန်ပြီးမောင်းထုတ်ပြလိုက်တာက2019ခုနှစ်သမဂ္ဂဦးထင်ကျော်လက်ထက်မှာဖြစ်ပွားခဲ့တာ။ဒီတော့2019ခုနှစ်ဒီဇင်ဘာ31ရက်နေ့မှာနေလေဥရောပကကိုရဲ့လေကိန်းနက်တော့ကနေပြီးတော့သူ့ပြင်ချက်တူထုတ်လိုက်တယ်။အဲဒီမှာအထက်လူကြီးအဖြစ်တာဝန်ခံခြင်းဆိုတဲ့နိုင်ငံဥပဒေကိုစတင်တင်ပြခဲ့တယ်။အဲဒီထုတ်ပြန်ချက်ထွက်လာပြီးတော့နောက်ထပ်၁၀ရက်အကြာမှာအတိကျပဲ။2018ခုနှစ်ဇန်နဝါရီလ10ရက်နေ့မှာမြန်မာစစ်တပ်ကထုတ်ပြန်ချက်ထွက်လာတယ်။အဲဒါကတော့ဒီတိကအဖြစ်အင်းတင်ရွာမှာဝိညာဉ်ဆယ်ဦးကိုစက်ပြတ်တဲ့အမှုကြီးနဲ့ ်ပတ်သက်တဲ့ဥရိတော်ကူကွန်ရဲ့ထုတ်ပြန်ချက်မှာပါတဲ့အင်္ဂလိပ်ဘာသာနဲ့ superior and subordinate ဆိုတဲ့စကားလုံးတွေကိုပဲအဲ့ဒီမြန်မာစစ်တပ်ကအတိအကျပြန်သုံးထားတယ်မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်မှာပါတဲ့စာချုပ်ရင်းဆုံးတာမဆူတာလဲဆိုတော့ဆက်ပါဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဆက်ရာကြီးအစင်းလေးတို့တင်ပြခြင်းမရှိဘူးဥရင်းရဲ့တည်းသက်ဆိုင်မှုမရှိတော့လည်းပဲလျောက်ငယ်သားများကိုကဲရန်တောင်းဝင်ရှိသည့်အဆက်ရာကြီးများအဆက်ရာကြီးများကိုလည်းဒီဘက်တို့ဖို့တို့ရေးသွားမည်လို့ပါတယ်။အဲ့တော့အထက်သူကြီးဖြစ်တော်ခံကြီးတောင်းဝင်ခံကြီးဆိုနေတာဥပ္ပဒါကိုဒါကြိုမြင့်အောင်လည်းကဒီမျိုးလွဲသွင်းလိုက်တာလို့ပြောရလိမ့်မယ
်။ဟုတ်ကဲ့ကျွန်တော်ဒေါက်တာတစ်ဆွေကိုဒါနဲ့ပတ်သက်ပြီးတော့ပြန်မေးချင်ပါတယ်ဒေါက်တာတစ်ဆွေကြားပါလားခင်ဗျာ။နိုင်ငံတကာသတင်းတောက်တွေလည်းစိတ်ဝင်စားနေတာဒေါက်တာဆန်းစုကြည်ကရောအခုလိုဒီနိုင်ငံတကာခွန်ယုံနဲ့မညှိနိုင်ဘူးလားဆိုရယ်မိကောမှာဒေါက်တာတစ်ဆွေရဲ့အမြင်သိချင်ပါတယ်
။ဒီနေရာမှာဟို VOE ဆက်ပနာမပြောလို့ပေါ့နော်။အတော့အကဲဆက်တဲ့အမေကွန်တခုကိုကျွန်တော်ဆွေးနွေးကြတာပါလူခွန်ရေးဖွဲ့စည်းတွေကတော့လူခွန်ရေးတောင်းတခုတည်းတသက်ကကြည့်ကြပါလေအမကြငင်းကလောသမကလူငင်းကောင်းစီမှာဒီ ICC prosecutor လို့အင်္ဂလိပ်လိုခေါ်တော့ပါနော်ဗမာလိုတဲ့တဲ့ပြောရမယ်ဆွဲချပေါ့ဆွဲချတော့အပြည့်မရှိရှိအောင်သူဆွဲချတဲ့တောင်းကလေးဆိုတာကြည့်ပါလိမ့်မယ်အဲကျွန်တော်တို့ကြည့်ရမှာကနိုင်ငံရေးကိစ္စမှုရာကြည့်လို့ရှိရင်ဘလောအောင်ဆန်းစစ်ကြီးနာမည်ပါလာတယ်အခုချိန်ထိတော့နိုင်ငံတကာ DICC နဲ့ဗမာနိုင်ငံနဲ့ပြည်မှာဘလောအောင်ဆန်းစစ်ကြီးနာမည်မေးတော့တယ်ဒီသုံးဆန်းစစ်ကြီးအဖွဲ့တော်ဝန်ကဒီမိကိုလိုက်ကလူတကူချင်းကိုဥတီတဲ့အယူဘူးဆိုစိတ်ချဘူးမရှိဘူးလို့သူကပြောထားပါလားအဲ့ဒါလည်းမြန်မာနိုင်ငံဒီလူတွေကတော့တော့ဆန်းစစ်ကြီးနာမည်ပြီးတော့ကိုပတ်သက်ပြီးတည်ရမှာတော့အမှန်ပါပဲ။ကျွန်တော်မြင်တာကခဏဦးကလူဆိုနေကလို့အာဒီကအိကကင်ပြတ်ချက်တီကိုဘိုးချုပ်မှုကြီးမင်းအောင်နိုင်ငံတော်အထုံးချရတယ်ဆိုတော့ကျွန်တော်ကတမျိုးဖြစ်သွားတယ်တမျိုးမြင်သွားတာပေါ့နော်သူတို့ကအာထောက်ထောက်ပေါက်စားပြီးတလားတော့ကျွန်တော်ကမျက်နှာပြောင်းရှိသွားတယ်ဘယ်လိုလဲဥပဒေကြောင့်ကတည်းကနောက်မြန်မာနိုင်ငံရဲ့ဒီကနေ့ဟာ2008ခွေကြီးမှုအရာကြည့်လို့ရှိရင်ဘသူဟာတောင်းဝအရှိဆုံးလေလို့ဆိုရမေကွန်ကအတော့ကိုအလုံးသိပါလေအဖြစ်ခက်တဲ့ကိစ္စပါ။အော်ဆန်းစီကြီးလားတမ္ပလာဘူဂျူလီမြောင်းလိုက်လားအဲ့ဒါဒီအထက်သူ့ရဲ့ညင်ဘက်မှာရှိတဲ့ထိတ်ကပုဂ္ဂိုလ်ဒီညာရှိအောင်မလားဆိုတဲ့အနေထားတည်ရပေါ့နော်။အဲ့တော့ကျွန်တော်ချုပ်ပြရလို့ရှိရင်ဘောင်ဆန်းစီကြီးနာမည်ဟာဟိုမေးနဲ့မေးလိုက်တာမှန်တော့လေပဲအရေးယူဟိုအစ်ကံဘူးအေးယူမှုအစင်ကတော့အတော့ကိုဝေးတယ်လို့ပဲကျွန်တော်မြင်နေတာ
။ဟုတ်ကဲ့ခင်ဗျ။ကိုအောင်ထူးပြန်ပြီးတော့လိုင်းပေါ်ရောက်လာပါပြီ။ခုနကကိုအောင်ထူးကိုကျွန်တော်မိထားတဲ့အချက်ပါပဲ။ဒီစစ်တပ်နဲ့အရသာအုပ်ချုပ်မှုကမြန်မာနိုင်ငံမှာကွဲပြားနေတဲ့သဘောရှိတယ်။2008ဖွဲ့စည်းပုံရလည်းအဲ့လိုပဲဖြစ်တယ်။လူခွင့်ရေးတာဝန်ရှိတွေကိုနိုင်ကလည်းပြောပါတယ်။အဓိကရပ်ဖက်ကနေပြီးတော့စစ်ဖက်ကိုမလွှမ်းနိုင်တဲ့အခြေအနေပြော။အဲ့တော့အခြေအနေမျိုးမှာဒေါန်ဆာစစ်ကြီးကိုတရိုက်အပြစ်ပြောလို့ရနိုင်ပါမလား။ခုနကဦးတင်းစွေလည်းဒေါက်တာတစ်စွေလည်းပြောထားပါတယ်။ကိုအောင်ထူးအမြင်လေး
ဒီလိုပြဟိုနိုင်ငံဥပဒေနဲ့ပြည်တွင်းဥပဒေမှာပြည်မယ်ဆိုရင်အထူးသဖြင့်ရာဇဝမှုကြီး၃မျိုးပေါ့ခုနပြောတဲ့စစ်ရာဇဝမှုလူသားဆန့်ကျင်ပြည်မှုလူမျိုးလုံးတပ်ဖြတ်မှုနောက်တစ်ခုပြောမယ်ဆိုရင် crime against torture ပေါ့အဲ့လိုမှုကင်းကြီးတွေမှာအဓိကစဉ်းစားမှာနိုင်ငံဥပဒေဖြစ်တယ်နိုင်ငံဥပဒေကသက်ဆိုင်ရာတိုင်းပြည်ရဲ့နယ်မိတ်ချုပ်ချာအနာကိုကျော်ပြီးတော့အထက်ဝင်ရောက်ရေးခွင့်ရှိတယ်အဲ့လိုအခြေအနေကိုပြည်တွင်းဥပဒေကိုကန်ပြီးတော့ခုခံလို့ရကိုမရဘူးအဲ့တော့နရုံးကြီးဝစီဝန်ချီကဥပဒေမှာယတားစုရဲ့အာဏာမရှိဘူးလို့အပေါအောင်ပြောနိုင်ငံဥပဒေကလက်ခံမှုအကြောင်းလုံးဝမရှိဘူးအဲ့တော့ယတားခဏလက်ရှိဒေါ်စစ်ကြီးဦးဆောင်တဲ့ယတားစုရဟာဖြစ်တဲ့ပုံမှာလုံးဝမရှိဘူးဆိုရင်ထွက်လိုက်ဖို့အစိုးရနေရဘာဖြစ်လို့ဝန်တောင်းဝန်ခံနေတာလဲဒါကရိုးလူတောင်းမှုကိုမဟုတ်ဘူးနိုင်ငံအဆင့်ရှိတဲ့အင်မတန်ပြင်းထန်ကြီးမားတဲ့ပြည်မှုကြီးလူညာ9သိန်းကျော်ကိုပြင်းထန်လို့နဲ့ပြည်မှုကြီးကျူးလွန်ပြီးတော့မှမောင်းထုတ်လိုက်တဲ့ဟာကြီးကြည်လွန်ကြီးတို့ကဘာနေဒါကိုဥပဒေကြောင်းရစတင်စမ်းနေတာ။အချက်တည်း။နောက်တစ်ချက်က2016ဂျွန်လ3ရက်နေ့မှာသမ္မတရုံးဝင်ထုတ်လိုက်တဲ့ Gazette နံပါတ်32နဲ့ထုတ်တာ။အဲဒီ Gazette အရမြန်မာနိုင်ငံမှာအစိမ့်လိုက်ပြရတယ်သူကတာဝန်ရှိသူတွေ။မြန်မာနိုင်ငံမှာသမ္မတပြီးရင်ဒုတိယညီနက္ခတ်တော်ဒေါ်စန်းစုကြည်။အဲဒီ Gazette ကမဟုတ်ဘူးလား။ဟုတ်ရင်ဒေါ်စန်းစုကြည်ကဘာကြောင့်လက်ခံတာလဲ။
တော်ရှင်တွေကိုပြန်ပြီးတော့လှည့်ပေးပါမယ်တော်ရှင်တွေတချို့လည်းလီလိုင်းပေါ်မှာတော်များရှိပါတယ်ဒါပေမဲ့ကျွန်တော်ဖြစ်နိုင်သလောက်လူပဲကျွန်တော်တင်ပြီးတော့ဆွေးနွေးပါမယ်အရင်ဆုံးကျွန်တော်ဥချင်းမြစ်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျဥချင်းမြစ်တို့တော်တော်လေးဆွေးနွေးမြင်ပြလို့ရပါတယ
်ဟုတ်ကဲ့ဆရာဦးအောင်သူပြောတာကိုကျွန်တော်တို့ထောက်ခံပါတယ်အဲ့ဒီလိုပဲဆရာကျွန်တော်2008ပေါ်ဒီပေါ်မှာရဆိုရင်လေကျွန်တော်တို့ဒီကာကွယ်ရေးဦးစီးချက်ကကိုချစ်ချင်းမြောင်းလိုင်းကကျွန်တော်လက်နက်တိုင်းများဟိုအဖွဲ့ကြီးမှာလက်နက်တိုင်းတပ်ဖွဲ့ကြီးမှာအကုန်သူ့လုပ်ပိုင်ခွင့်လွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်ဒါပေမဲ့ကျွန်တော်လူထုပေါင်းဆောင်ဂျွန်ဆန်ကျွန်တော်သမတကတော့လေအားလုံးရဲ့အထွတ်ထိပ်ဖြစ်တယ်လို့ပြောတယ်ဒီကြတော့တစ်ခုလုံးနှစ်ယောက်လုံးမှာတာဝန်ရှိတယ်လို့ဖြစ်နေတယ်ဒီကြတော့ဒါကြောင့်မလို့ကျွန်တော်တို့ကလေနိုင်ငံတကာဥပဒေနဲ့လည်းညီညွတ်အောင်ကျွန်တော်တို့ပြည်ရင်းဥပဒေကိုလည်းဟိုလူထုကိုလည်းအကောင်းဆုံးမပြုတဲ့နှောင်းချစ်ကိုစစ်တပ်ကလည်းတင်အားတိုင်းနေတာရှေ့ဆက်ပြီးဒီတော့ပို့ပြီးတော့ကြီးထွားလာရင်မကောင်းဘူးဘယ်သူကမှမကောင်းတဲ့နှောင်းချစ်ပွဲဒီပေါ်ကြီးတဲ့ဥပဒေကိုနိုင်ငံတကာဥပဒေနဲ့ညီအောင်ဟာတာတပြောင်းပြင်နေတယ်လို့ကျွန်တော်ထင်ပါတယ်ကြာ
ဟုတ်ကဲ့ခင်ဗျာအချင်းချင်းကျေးဇူးပါကျွန်တော်နောက်တူကိုဖိတ်ခေါ်ကြပါလေတူကတော့မက်ခင်ဇော်ဝင်းဖြစ်ဟုတ်ပါတယ်နော်ဆွနီတူတူဆွနီမြောင်လို့ရပါတယ
်ကျေးဇူးဝင်းစီပါနာမည
်ကဟုတ်ကဲ
့ဟိုကျွန်မအခုဒီအမေရိကန်မှာဟိုဘွဲလွန်လာတက်နေတဲ့အကြောင်းလူတယောက်ပါပေါ့နော်ဒီဗုဒ္ဓဘာသာဗမာလူမျိုးဟိုအမေရိကန်မှာတယောက်တည်းအကြောင်းလာတက်ရတဲ့အကြောင်းလူတယောက်အနေနဲ့ US မှာအဖြစ်အပျက်အဆုံးစိတ်အညံ့အဆုံးဟိုဒါနေကောင်းတဲ့မျိုးရှိတယ်ပေါ့နော်ဟိုဗုဒ္ဓဘာသာလူမျိုးဖြစ်တယ်ဗုဒ္ဓဘာသာဗမာလူမျိုးဖြစ်တယ်ဟိုဗမာနိုင်ငံလာတဲ့ဗုဒ္ဓဘာသာလူမျိုးဖြစ်တဲ့အကြောင်းမို့နေကမွတ်စလင်မျိုးမုန်းတလားနောက်ပြီးတော့နေကဒီဟိုစပေါ့နော်လူမျိုးလုံးတစ်ဖက်ရေးကိုနေကထောက်ခံတဲ့လူလားဘာလို့လဲဆိုတော့ငါတို့ဘက်ကဒီဟာကိုမထောက်ခံကြလို့နောက်ပြီးတော့နောက်တစ်ခုကကြတော့ဟိုဒီအခုတော်ဖြစ်သွားတဲ့ဟောင်ကောင်နဲ့ပတ်သက်တဲ့ကိစ္စတွေမှာဆိုလို့ရှိရင်ဟိုကျွန်တော်တို့ကဗမာနိုင်ငံကလူတယောက်အနေနဲ့ဟိုတရုတ်ကိုချစ်သလားမုန်းသလားပေါ့နော်ဗမာနိုင်ငံနဲ့တရုတ်ရဲ့ဟိုအခြေအနေတွေလည်းရှိနေဆိုပြီးတော့အဲ့လိုမျိုးဟာမျိုးတွေအများအားဟိုပြောနေရတဲ့ဆဲခါကြအခုဒီဒေါင်ဆန်းစုကြည်ကတကယ် US UN ခုံရုံးကိုရောက်တဲ့ဆဲအချိန်မှာပေါ့နော်ကျွန်မသိချင်တာပေါ့နော်ဒါအကုန်လုံးအခုဒီ line ပေါ်မှာရှိနေလူတွေကကျွန်မတက်သဘာဝရှိတဲ့လူတွေပါဆဲခါကြတော့လေကျွန်မတမ်းမေးချင်တာပါဘယ်လိုရင်းမိလာတဲ့အချိန်တော့ဟာဒီတစ်ဖက်ဆောင်နေ report တွေတင်ခဲ့တယ်ပေါ့နော်သူကဒီအဲ့အေးဘာကနေဒီအကြမ်းပြန်ဖတ်တယ်ဆိုတဲ့ကိစ္စတွေကိုသူတင်ခဲ့တယ်ဆိုတော့ကျွန်တော်စိတ်မတွေ့ခဲ့ရဘူး။အဲ့ခါကျတော့တကယ်လို့များတို့ဒေါက်တာဆုကြည်တကယ်များ UN ခုံရုံးကိုရောက်ခဲ့တယ်ဆိုလို့ရှိရင်တော့ဟို two side of the story ပေါ့နော်ဒီဘက်ကလွန်လာလည်းရှိတယ်ဟိုဘက်ကဖောက်လာလည်းရှိတယ်ဆိုတော့ဟာကျွန်တော်တို့အနေနဲ့ဟိုဟိုကဘာလေးမှာပြဖို့အခွင့်အရေးများရနိုင်တာနော်
။ဟုတ်ကဲ့
နောက်တစ်ခုကကျတော့ဟိုဟာဟိုဆရာဦးအောင်သူဆိုလို့ရှိရင်လည်းဒါဥပဒေအရေးနေနေပေါ့နော်ဟိုသူသူ့အနေသူ့ဘက်ကအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီမှာနိုင်ငံမြန်မာပြည်ကကျမတို့လိုမျိုးအဝေးရောက်ဒီနေရာပြောင်းချင်တဲ့လူတွေအတွက်နဲ့ဟိုပေါ့နော်ရှေးစားဟိုငင်းငယ်ရဖို့အချိန်ညှော်လင့်ချက်အချိန်များရှိနိုင်သလားပေါ့နော
်ဟုတ်ကဲ့ပင်နိုင်စနေတဲ့သူတွေကိုကျွန်တော်ပြန်လှည့်ကြမီးပြီးပါမယ်ကျွန်တော်အခုတော့
ဒေါက်တ
ာသရရှင်တူကိုလှည့်ပြန်ပေးပါဦးမယ်ကုဇာနီဆိုဆွနီလို့ရပါတယ်မင်းများလို့ရပါတယ်တူပါ
ဟိုလက်ရှိအနိုင်ရပါတယ်ပေါ့နော်အဲ့ဒီလေဆရာပါဒီမှာလက်ရှိအောက်ဆုံးနေတဲ့အမေဆူလို့ခေါ်ကြတာပေါ့ကျွန်တော်ဘာလို့လဲဆိုတော့အဲ့လောက်ထန်ဖို့ရည်လို့မိုဘိုင်းဖုန်းတယောက်ဆူလို့ခေါ်တော့အောင်ကြပါပဲဒီတော့ဒီအမေဆူကနိုင်ငံတကာကူရုံးကျေဆိုနိုင်ငံတကာပြောလာတဲ့ဟာပေါ့အခုကိုတည်ခင်ပြီးပြောမယ်ဆိုလို့နိုင်ငံတကာကူရုံးပြီးရောက်နိုင်မလားဆိုရင်မြင်ဖို့မဲ့အရှင်းအချေပေါ့မြင်တယ်လို့ပြောချင်ပါလေ
မက်ခင်ဇာဝင်းပြိမီးတဲ့မိကွန်းရှိပါတယ်အဓိကကတော့ပထမတစ်ချက်ကကိုအောင်ထူးခုနလိုင်းကြပါလို့မကြားလိုက်ဘူးထင်တယ်ပထမချက်သူမေးတာကခုနလိုမျိုးနိုင်ငံတကာတရားရုံးမှာမြန်မာအစိုးရဒေါန်ဆန်းစုကြည်ဖြစ်စီဘုံယူကြီးမင်းအောင်လိုင်ဖြစ်စီတရားရေးအရာတို့ရင်ဆိုင်ရမယ်ဆက်ရတော့မယ်ဆိုရင်တစ်ဖက်မှာသူလက်နက်ကိုင်ဖွဲ့တွေပေါ့တိုင်းသားလက်နက်ကိုင်ဖွဲ့တွေ2PA လို့အဖွဲ့တွေကနေပြီးတော့ကျူးလွန်ခဲ့တဲ့ဟာတွေရောဒါတွေရောချပြခွင့်ဒါတွေရောပေါ်သွားခွင့်အခြေအနေဖြစ်နိုင်သလားဆိုရဲနံပါတ်1မိကုံးမှာတခြားတိုင်းသားအဖွဲ့စည်းတွေကကျူးလွန်တဲ့ကိစ္စတွေကိုပေါ်လွင်လာနိုင်မှာလားတဲ့
โอเคครับดาติก้อนเนี่ยมีก็มั้ยอยู่กันนักงานเตียยงสุดาก็ဖြစ်ရင်เบเบกก็มาเบ็ดไม่ไหลกูอหมูရှိတော့ตัวเซเซชีมาပဲตลอดนักงานเตียยงนี่ก็ดิอุบิซูโมยิโชปอกเตปูเกมันเนี่ยก็ไม่ซีเย็นกูเออเราจะเราดูๆน้าเลยซีเย็นมาเลยอดิกะก็รอคุณน่ะจะเราชิ้นปะตัวได้ที่ยาซูมูลูดาสั่นญิเปิ้มมูลูမျိုးตัดพะมูเนาะครีมเกนสตอร์ชาบอwar crime crime against humanity genocide crime against torture အဓိကဒီပြမှုကြီး၄မျိုးနဲ့ဆိုင်တဲ့မှုကင်းကြီးတွေဟိုကျူးလွန်ကြောင်းတင်ရှားတဲ့တက်တီကံထောက်ထားတွေရှိပြီးဆိုရင်တော့ဖြစ်ရင်တစ်ချိန်တည်းမှာလည်းတရားစွဲရာကြီးကြီးကြီးစုတင်လာပြီးဆိုရင်တော့ဖြစ်ရင်နိုင်ငံတကာရောအသေးချင်ပါတယ်သို့တော့ခဏအချိန်ကြီးရောဖြစ်ရင်တိုင်းရင်းသားလက်ထံတော်လိုင်းဖွဲ့ကြီးဒီမှာဥပဒေစိုးမိုးရေးစန့်ကျင်တဲ့မှုကင်းတွေရှိနိုင်တော့လေပဲခုနအစီအမျိုးဖြစ်တဲ့နိုင်ငံ ပြည်မှုဆိုင်ရာဥပဒေရပြည်မှုမြောက်တဲ့ပြည်မှုကြီးတွေကိုအစီအစဉ်တွေကျူးလွန်ပါတယ်ဆိုတော့ကျူးလွန်မှုမျိုးတွေကိုနိုင်ငံတကာကခဏချင်းချင်းပေါ်ထုတ်ပြီးတင်တယ်တခါမှမကြားရသေးဘူး
။ခုနကဒေါက်တာတစ်ဆွေပြောသွားတယ်ဒီကိစ္စကနိုင်ငံရေးကလည်းကဲဆက်ပါတယ်ဆိုတော့ဟုတ်ပါတယ်။ခုနကအခုလိုဖြစ်နေတဲ့အခြေအနေမှာဒေါန်ဆန်းစုကြည်ဘက်ကခုနကကောင်ထူးပြောသလိုပါပဲတကယ်ဖြစ်နေတဲ့နိုင်ငံတကာအစီအစဉ်အနေနဲ့ပတ်သက်ပြီးတော့သူညင်းတာရှိတယ်ဝင်ခွင့်မပေးတာရှိတယ်အော်နောက်တစ်မျိုးကတော့ဒီလူခွန်ကြီးချိုးဖောက်မှုတွေ့ရှိချက်တွေနဲ့ပတ်သက်လို့သူ့နှုတ်ကုနိုင်ကထုတ်မပြောတာရှိတယ်ဒီအခြေအနေကရောသူ့အတွက်အဆိုးဖြစ်မလာနိုင်ဘူးလားတော်တင့်ဆွေအမြင်သိကြပါလားအဲ
ကျွန်တော်နှစ်ချက်တင်ပြပါမယ်ပထမချက်ကတော့အခုနောက်ဆုံးဟိုဒီအပူလောင်ဆုံးတင်းကတော့ ICC ပေါ့နော်ဒီ ICC ကိုဗမာနိုင်ငံကလက်မထိုးမထားဘူးဒါကြောင့်မလို့ဟိုလက်မထိုးထားတဲ့ဘင်္ဂလားဒေ့ရှ်နဲ့ဆက်ပြီးတော့တွယ်ဝိုက်ပြီးတော့မြန်မာနိုင်ငံကိုဟလာဟိုဆွဆွဲဖို့ဟိုကြိုးစားနေတဲ့အဆင့်ဖြစ်တပါလားပထမတစ်ချက်နောက်ဒုတိယတစ်ချက်ကတော့ဒေါ်အောင်ဆန်းစုကြည်ဖြစ်စီတမနာကြီးဖြစ်စီဟာဒီအဖြစ်ပြက်ဒီပေါ်မှာရေငုံနှုတ်ပြီးနေတယ်လို့ကျွန်တော်လုံးဝမထင်ပါဘူးအငန်းတကာအဲဤလိုရေးကိစ္စတွေနိုင်ငံကိစ္စတွေတော်တော်များများမှာအများပြည်သူတို့မို့မီဒီယာကိုမသိနိုင်တဲ့အချက်လက်တွေနိုင်ငံတိုင်းမှာရှိပါတယ်။ဒါတော့မြန်မာနိုင်ငံအစိုးရဟာဒီအတွက်အဲစစ်တပ်နဲ့ပတ်သက်လို့ပဲဖြစ်ဖြစ်လူခွင့်ချိုးဖောက်မှုနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီကုန်နှုတ်ပိတ်နေတယ်လို့ကျွန်တော်မထင်ဘူး။တကယ်တော့ဆောင်ရွက်တင်တာတွေကိုဆောင်ရွက်မယ်လို့ထင်ပါတယ်။နောက်ဆုံးတစ်ချက်ကတော့ဘောဆန်းစစ်ကြည့်ဖြစ်ဖြစ်အစိုးရကြည့်ထိတ်လိုက်လားဆိုတော့ကျွန်တော်တင်တယ်အမြင်ရတော့ထိတ်လိုက်နေပါတယ်။မပြောတဲ့အတွက်ရင်ငုံနှုတ်ပိတ်တလူဖြစ်နေတဲ့အတွက်ကအထင်လွဲထားတယ်တန်တရားဝင်ထားတဲ့အတွက်ဒါဟာဟိုအမြင်အရအစိုးရပေါ်မှာအနှုတ်သဘောအထင်ခံရတယ်ဆိုကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုက်ရိုက်လိုက်အစီအစဉ်အချိန်ကန့်သတ်ကြအောင်အခုကျွန်တော်တို့ဒိုက်ရိုက်လိုက်အစီအစဉ်ရနာဝင်ပြီးပါကျွန်တော်တို့ဒီမှာအချိန်လဲကုန်တော့လို့ပါပေါင်ဆွနေပြီးတဲ့ဥအောင်ထူအောင်ဥတင်ဆွေကတနေ့တော်ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုက်ရိုက်လိုက်အစီအစဉ်ဒီမှာပဲရနာဝင်ပြီးပါ
ကိုတာညိုအစီအစဉ်ထုတ်လွှင့်ခဲ့တဲ့အင်ကာညတိုက်ရိုက်လေးလိုက်ဆွေးနွေးကံကိုပြန်ပြီးနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။တပတ်နှစ်ချိန်ပုံမှန်ထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကံအစီအစဉ်တွေကတော့အင်ကာနဲ့စနေညတာညတိုင်းမှနားဆင်နိုင်ကြပါရဲ့ရှင်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့။အခုညပိုင်းမှာတော့လူလူချမ်းမာရေးဥကျော်ဇန်သားရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာသတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရဖို့ရှိပါရဲ့ရှင်။အခုဗုဒ္ဓဦးနဲ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင
်။လာမည့်2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာပြန်လည်ရွေးကောက်ခံရရေးအတွက်သမ္မတဒေါ်နယ်ထရန့်ကနိုင်ငံခြားအစိုးရတရက်ရဲ့အကူအညီရဖို့ကြိုးစားခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့သမ္မတထရန့်အပေါ်တရားစွဲဆိုနိုင်ရေးတရားဝင်စုံစမ်းစစ်ဆေးမှုတရက်ကိုအောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ်နန်စီပလိုစီကကြေညာလိုက်ပါတယ်။သမ္မတကိုတရားစွဲဆိုရေးအစီအစဉ်ကိုထောက်ခံတဲ့ဒီမိုကရက်လွှတ်တော်အမတ်တွေများလာခဲ့ပြီးလွှတ်တော်တွေမှာအင်ကာနီတနေ့လုံးအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်တွေဆွေးခဲ့ချပြီးတဲ့နောက်မှာနန်စီပလိုစီကအခုလိုကြေညာသွားတာဖြစ်ပါတယ်။ဒီကနေ့ဒီအချိန်ထိသမ္မတရဲ့လှုပ်ရက်တွေဟာအခြေခံဥပဒေကိုဆိုးဆိုးရွားရွားချိုးဖောက်မှုဖြစ်တဲ့သမ္မတအနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဘယ်သူမှဥပဒေအထက်မှာမရှိဘူးလို့အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဘယ်နိုင်ငံနဲ့မှပဋိပက္ခဖြစ်ဖို့ကြိုးစားမှာမဟုတ်ပေမဲ့အမေရိကန်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့တော့လက်တုံနှင်းနေမှာမဟုတ်ဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကနယူးယောက်မြို့မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂထရီရီညီလာခံမှာပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့လက်ခံထားတဲ့လူမှုအတိုင်းဝိုင်းနောက်မြန်မာနိုင်ငံတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ရိုဟင်ဂျာတွေနဲ့တရားမှုရှိနေတဲ့လူမှုအတိုင်းဝိုင်းတွေအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ128တန်းကျော်ထပ်ပြီးတော့ထောက်ပံ့မယ်အကြောင်းအင်ကာနီမှာပဲကြေညာလိုက်ပါတယ
်။ဗုဒ္ဓဦးနဲ့မနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Greg Ban ဖြစ်ပါတယ်။အခုညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.